Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်စက်တင်ဘာလ23ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2432နဲ့40ရုပ်ကနေဖမ်းယူနားဆင်နိုင်ပါရှင်။ကျမခွန်ယောပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမြတ်မပါရှင်။ဆီးရီးယားနိုင်ငံမှာအစိုးရတပ်တွေနဲ့လက်နက်ကိုင်တိုက်နေတဲ့အဖွဲ့တွေကြားအပြစ်ခတ်ရက်စဲရေးစတင်အသက်ဝင်ပြီးတော့နေရာတော်တော်များများမှာငြိမ်သက်နေပါတယ်။ဗြိတိန်နိုင်ငံမှာရောက်ရှိနေတဲ့ဒေါက်ဆန်ဆူဂျီနဲ့ဗြိတိန်နိုင်ငံသား၏ဝန်ကြီးဘော်ရစ်ဂျွန်ဆန်တို့တနင်္လာနေ့ကတွေ့ဆုံခဲ့ကြပါတယ်။ဒီလိုထိပ်တန်းသတင်းတွေကိုကိုဆောင်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။အခုမနက်ခင်းမှာတော့ဒေါက်ဆန်ဆူဂျီရဲ့ဗြိတိန်နဲ့အမေရိကန်ခရီးစဉ်တွေအတွင်းဗြိတိန်အစိုးရကမြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုဆက်ပြီးထောက်ခံသွားမယ်လို့ပြောကြားလိုက်တယ်လို့အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေဆက်ပြီးတော့ရှိနေတင်သေးသလားဆိုတာနဲ့ပတ်သက်လို့တော့
ဆောက်ဆူလာတဲ့အချိန်ဆိုရင်သူတို့တိုင်းပြည်ဆရာတွေကတော့အများကြီးရှိတာပေါ့နော်အဲ့ဒီတိုင်းပြည်ဆရာအများကြီးအထက်မှာ
US campaign for Burma American အခြေစိုက်မြမရေးဆောင်ရွက်နေတဲ့အဖွဲ့ကယာယီအမှုဆောင်ညွှန်ကြားရေးမှူးရဲ့ပြောကြားချက်နဲ့တူနားဆင်ကြရမှာပါဖခန်နယ်မှာတရားမဝင်ကြောက်စိမ့်တူဖို့ရင်းနဲ့ပတ်သက်တဲ့တာမစ်မိန်ကြောင့်လက်လုတ်လက်စားတွေရင်ဆိုင်ရမယ့်အခက်အခဲတွေအကြောင်းနဲ့တူ American Democratic သမ္မတလောင် Hillary Clinton ရဲ့ကျန်းမာရေးအခြေအနေကိုလည်းနောက်ပိုင်းမှာပြောပြပေးပါမယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကြီးညာပါမယ်ရှင်
ဆီးရီးယားနိုင်ငံမှာအစိုးရတပ်တွေနဲ့လက်နက်ကင်တိုက်နေတဲ့အဖွဲ့တွေကြားအပြစ်ခတ်ရက်စဲမှုတွေစတင်အသက်ဝင်ပြီးနိုင်ပိုင်းအကြမှာပဲအခုအပြစ်ရမှုဟာ၅နှစ်ကြာပြည်တွင်းစစ်ကြောင်းပြိုကွဲနေတဲ့နိုင်ငံကိုအခြေအနေဆက်မဆိုးအောင်ထိန်းထားနိုင်ဖို့နောက်ဆုံးအခွင့်အရေးဖြစ်ကောင်းဖြစ်လိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်အပြစ်ခတ်ရက်စဲထားပြီးတဲ့နောက်ဂျိုကြားဂျိုကြားပြစ်ခတ်မှုတွေရှိပေမဲ့နေရာတော်တော်များများမှာငြိမ်သက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့အမေရိကန်နဲ့ရုရှားဂျားဝင်ညှိနှိုင်းထားတဲ့အပြစ်ခတ်ရက်စဲမှုရဲ့ထိရောက်မှုကိုပြောဖို့စွန့်နေသေးတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကယ်ရီကတနင်္လာနေ့မှာပြောခဲ့တာပါ။သက်ဆိုင်သူအလုံးအနေနဲ့ရန်လိုတိုက်ခိုက်မှုတွေကိုရပ်ဆိုင်းကြဖို့လဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကဝါရှင်တန်မြို့တော်ကနေပန်ချားခဲ့ပါတယ်။ရှိလာမဲ့ရက်တွေအတွင်းအပြည့်အခတ်ဆက်ပြီးရက်ဆိုင်နေအောင်နဲ့လူသားချင်းစာနာတဲ့အကူအညီတွေအလိုအမင်းလိုနေတဲ့နေရာတွေစီကိုအကူအညီတွေပို့ပေးနိုင်ဖို့ဆောင်ရွက်တဲ့နေရာမှာစိန်ခေါ်မှုတွေရှိလိမ့်မယ်လို့လည်းသူကခန့်မှန်းပါတယ်။ဝင်ကြီးကယ်ရီနဲ့ရုရှားနိုင်ငံသားရဲ့ဝင်ကြီးဆာဂေးလက်ဗရော့ဖ်တို့ကြားဝင်ညှိနှိုင်းပြီးတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဆွေးနွေးခဲ့ကြပြီးတဲ့နောက်မှာစနေနေ့တုန်းကကြေညာခဲ့တဲ့အပြည့်အခတ်ရက်ဆဲမှုအပေါ်တူရကီနဲ့အီရန်နိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများကလည်းထောက်ခံထားကြပါတယ်။ဒီနေ့လာနေ့ည9နာရီကစပြီးတော့တနိုင်ငံလုံးစစ်ရေးဆောင်ရွက်မှုတွေကို9ရက်ရက်ဆိုင်ထားတယ်လို့ဆီးရီးယားစစ်တပ်ကကြေညာခဲ့ပါတယ်။ဒါပေမဲ့အပြည့်ရက်သဘောတူမှုအပေါ်ချိုးဖောက်မှုတစုံတရာရှိလာမယ်ဆိုရင်တော့ပြန်လည်တုံ့ပြန်ဖို့အခွင့်အရေးရှိတယ်လို့လည်းပြောကြားခဲ့ပါတယ်ရှင်
။နမိုနီယာအဆုံးရောယောဂါဖြစ်နေတဲ့နယူးယောက်ကအိမ်မှာအနားယူနေတဲ့ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကသူ့ကျန်းမာရေးကောင်းမွန်လာနေကြောင်းနဲ့တက်တာလာပြီဖြစ်ကြောင်းပြောပါတယ်။နေထိုင်မကောင်းလို့အိမ်မှာနားနေရကအလုပ်ကိုတတိယနေတဲ့တခြားသူတွေနီးတူသူမအနေနဲ့လည်းအပြင်ထွက်ပြီးလှုပ်ရှားရှိတာတွေကိုလှုပ်လို့တဲ့ဆန္ဒပြင်းပြနေကြောင်းနဲ့မက်ဆေ့စီယုံမှုတွေမှာမကြခင်တွေ့ကြရအောင်လို့ Twitter လူမှုကွန်ရက်ကတင်ပြောကြလိုက်ပါတယ်။သူမအတွက်ဆူတောင်းပေးကြသူတွေကိုကျေးဇူးတင်ကြောင်းလည်းကလင်တန်ကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာတနင်္လာနေ့အင်္ဂါနေ့တွေမှာပြုလုပ်ဖို့စီစဉ်ထားတဲ့မက်ဆေ့စီယုံရေးလုပ်ငန်းတွေကိုကလင်တန်ကဖျက်သိမ်းခဲ့ပါတယ်။တင်းတင်းလွင်လွင်ကကျင်းပတဲ့15နှစ်မြောက် 9/11 နှစ်ပတ်လည်အခမ်းအနားကိုတဲ့နေရာကနေထိုင်မကောင်းဖြစ်ပြီးရုတ်တရက်ထပြန်လာမှာမူလဲတော့မလို့ဖြစ်သားတဲ့အတွက်သူမရဲ့လက်ထောက်တွေကကားပေါ်ကိုကုတင်ပေးခဲ့ရပါတယ်ကလင်တန်အနေနဲ့အပူလွန်တဲ့အတွက်ရေတခန်းချောက်တဲ့တံကိုခံစားနေရကြောင်းသူမရဲ့မက်ဆွေစီယုံရေးအဖွဲ့အရာရှိတွေကပြောပါတယ်ကလင်တန်အနေနဲ့ချောင်းဆိုးနေတာကြာပြီဖြစ်တဲ့အတွက်ပြီးခဲ့တဲ့တောက်ကြာနေ့ကဆေးဆီယာမှာနမိုနီးယားဖြစ်နေကြောင်းတွေ့ရှိခဲ့တဲ့အတွက်ပြိစေဝါဆေးကိုတောက်နေရကြောင်းသူမရဲ့ဆရာဝန်ကပြောပါတယ်
အစ္စလမ်ဘာသာဝင်တို့အတွက်ဘာသာရေးအရအရေးကြီးဆုံးပွဲတော်တစ်ခုဖြစ်တဲ့ Eid al-Adha ဧပွဲတော်နေ့အတွက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကနှုတ်ဆက်ဆုတောင်းမှုအတွင်းမှာဒီကမ္ဘာတဝန်းဒုက္ခသည်တွေရဲ့အရေးကိုပါထည့်သွင်းပြောကြားခဲ့ပါတယ်။အခုလိုမျိုးဘာသာရေးအထွတ်အမြတ်နေ့မျိုးမှာမိသားစုတွေနဲ့ကွဲကွာနေကြပြီးတော့အနာဂတ်ဘာဖြစ်မယ်မှန်းမရေရာပေမဲ့ကောင်းမွန်တဲ့နတ်ဖန်အတွက်မျှော်လင့်နေကြတဲ့ဒုက္ခသည်တန်းနဲ့ချီကမ္ဘာတဝန်းမှာရှိနေတဲ့ဆိုတာကိုအမှတ်ရစေတယ်လို့သမ္မတအိုဘားမားရဲ့ဆုတောင်းကြေညာချက်မှာဖော်ပြထားပါတယ်။စစ်ပွဲတွေကြောင့်နေရဲဆုံခွာထွက်ပြေးနေကြရသူတွေကနေ ပိုမိုကောင်းမွန်တဲ့ဘဝရှာဖွေသူတွေအထိဒဇင်းတွေကိုအမေရိကန်ပြည်ထောင်စုကကိုချင်းစာစိတ်နဲ့လက်ကမ်းကြိုဆိုဖို့ဆက်ပြီးတော့တန်ဋိဌာန်ချထားတယ်လို့လည်းသမ္မတဥဘာမားကပြောထားပါတယ်။အစ်ပွဲတော်ဟာဘာသာယုံကြည်မှုကြောင့်ကွဲပြားမှုတွေ၊နယ်နိမိတ်အတားအဆီးတွေကိုကြော်လွှားပြီးတော့ယဉ်ဒီချစ်ခင်မှုဆိုတဲ့ခေါင်းစဉ်အောက်မှာစည်းလုံးမှုရှိစေတဲ့ပွဲတော်ဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်ရှင်
။ဗြိတိသျှဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ကလွတ်တော်အမတ်ယာရုကနေအနားယူတော့မယ့်အကြောင်းတင်းတင်းလာနေမှာကြီးညာလိုက်တဲ့အတွက်EU ဥရောပတိုက်တွင်ဗြိတိန်နိုင်ငံဆက်လက်ပါဝင်ရေးဇွန်လ23ရက်နေ့ကပြုလုပ်ခဲ့တဲ့လူမှုဆန္ဒခိုင်ခွဲမှာရှုံးနေပြီးသတင်းပတ်အနေငယ်အကြမ်းမှာအခုလိုသူ့ရဲ့နိုင်ငံရေးလုပ်ငန်းမှာပါဝင်လှုပ်ဆောင်မှုတွေကိုအဆုံးသတ်လိုက်တာလည်းဖြစ်ပါတယ်အသက်49နှစ်အရွယ်မစ္စတာကင်မရွန်ကသူ့ဝန်ကြီးချုပ်ယာဒူးကနေအနားယူဖို့ပြောကြားတဲ့အချိန်တုန်းကသူ့အနေနဲ့ Conservative Party ထဲမှာခေါင်းဆောင်နေရာမှာမရှိတော့ပေမဲ့လွတ်တော်ထဲမှာဆက်နေသွားဖို့စီစဉ်ထားကြောင်းပြောကြားခဲ့တာပါပြည်တွင်းနိုင်ငံအလဲပိုင်းအော့ဆိုရှယ်မဲဆန္ဒနယ်ကိုတခြားတစ်ယောက်ကကိုစားပြုနိုင်ဖို့အတွက်သူ့အနေနဲ့အဲ့ဒီမဲဆန္ဒနယ်ကိုကိုစားပြုခြင်းကနေအနားယူတော့မယ့်အကြောင်းဝန်ကြီးချုပ်ထရီဇာမေးကိုပြောကြားခဲ့တယ်လို့မစ္စတာကင်မရွန်ကပြောပါတယ်လွတ်တော်မှာသူရှိနေခြင်းကအစိုးရအတွက်အနောက်ရှက်ဖြစ်လာလိမ့်မယ်လို့သူ့အနေနဲ့ခန်းစားရကြောင်း BBC သတင်းဌာနကိုမစ္စတာကင်မရွန်ကပြောကြားခဲ့ပါတယ
UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဗြိတိန်နိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဗြိတိန်နိုင်ငံသားဥဝင်ကြီးဘော်ရစ်ဂျွန်ဆန်တို့တနင်္လာနေ့တုန်းကတွေ့ဆုံခဲ့ပြီးတော့မြန်မာအစိုးရအသည့်ဦးစားပေးဆောင်ရွက်နေတဲ့ကိစ္စတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်။ဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအပေါ်မှာဆက်ပြီးတော့ထောက်ခံသွားမယ်လို့ဗြိတိန်နိုင်ငံသားဥဝင်ကြီးဘော်ရစ်ဂျွန်ဆန်ကထပ်ပြီးတော့ကတိပေးခဲ့တဲ့အကြောင်းတွေးဆောင်ပွဲအပြီးဒီဗြိတိန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်မြန်မာနိုင်ငံသားရဲ့ဌာနရဲ့သတင်းထုတ်ပြန်မှုမှာတော့မြန်မာနိုင်ငံမှာဗြိတိန်စီးပွားရေးနဲ့ယင်းနှိမ့်နှံ့မှုတွေပို့ပြီးတော့အခွင့်အလမ်းတွေအပြင်စိုက်ပျိုးရေး၊ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာပို့ပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့အမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့ပြောပါရယ်ဒေါက်တာဆန်းစုကြည်ဟာတင်းနယ်လာနေအစောပိုင်းတုန်းကတော့ဗြိတိန်ပါလီမန်ကိုတွားရောက်ပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာဂိုနဲ့လည်းတွေ့ဆုံခဲ့ပါရယ်ဒီကနေ့အင်္ဂါနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။ဗြိတိန်ခီးစံပြီးရင်ဒေါက်တာဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုခီးစံမှာဖြစ်ပါတယ်။စက်တင်ဘာ14ရက်နေ့မှာသမ္မတအိုဘားမားနဲ့တွေ့ဆုံမှာဖြစ်ပြီးတော့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေ၊ရုပ်သိမ်းသင့်မသင့်အပါအဝင်ဒီမြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်စေမယ့်ကိစ္စတွေ၊ငြိမ်းချမ်းရေးနဲ့အကူအညီပေးရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့အမေရိကန်အစိုးရကပြောကြားထားပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေအပါအဝင်တခြားအရေးပါတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကြံနေသေးတဲ့အတွက်မြန်မာနိုင်ငံအပေါ်အမေရိကန်ကချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုမယုတ်သိမ်းလိုက်ဖို့အတွက်မြမအရေးဆောင်ရွက်နေသူတွေနဲ့တခြားလူ့အခွင့်အရေးအဖွဲ့အစည်းတွေစုပေါင်းပြီးတော့သမ္မတဘရက်အိုဘားမားစီကိုတင်းနှံလာနေတဲ့အချိန်ကအိတ်ဖွင့်ပေးစာတောင်းဆိုခဲ့ကြပါတယ်
။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်နျူကလ িয়ার ဆန့်သတ်မှုတစ်ခုအချိန်မရွေးထပ်လုပ်နိုင်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကမနေ့ကသတိပေးလိုက်ပါတယ်။မီဇိုင်းတုံးကြီးထိပ်မှာတပ်ဆင်နိုင်မဲ့နျူကလ িয়ার ထိပ်ဖူးထုတ်လုပ်နိုင်ဖို့အတွက်ဆန်းသတ်မှုတွေကိုမြောက်ကိုရီးယားနိုင်ငံအရင်ကလုပ်ခဲ့တဲ့ပျုံဂျီရီနျူကလ িয়ার ဆန်းသတ်တဲ့နေရာမှာအသုံးမပြုတော့တဲ့ဥမင်လန်ကောင်းထဲမှာနောက်ထပ်ဆန်းသတ်မှုတွေပြုလုပ်နိုင်ကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောတာပါဒါပေမဲ့ဒီထက်ပိုပြီးအသေးစိတ်ကိုတော့မပြောခဲ့ပါဘူးမြောက်ကိုရီးယားကနောက်ဆုံးနျူကလ িয়ার ဆန်းသတ်မှုကိုပြီးခဲ့တဲ့တောက်ကြနေ့ကပြုလုပ်ခဲ့တာဖြစ်ပြီးဒါဟာ၅ချိန်မြောက်နဲ့အားအပြင်းဆုံးဆန်းသတ်မှုလည်းဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရှိနေတဲ့ဒီအမေရိကန်တပ်ဖွဲ့တွေအားလုံးကိုနိုင်ငံတကာကနေထွက်သွားစေချင်တယ်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြောကြားလိုက်ပါတယ်။မွတ်စလင်အစွန်းရောက်တွေကိုတိုက်ခိုက်နေတဲ့ဖိလစ်ပိုင်တောင်ပိုင်းဒေသခံတပ်ဖွဲ့တွေကိုအမေရိကန်တပ်တွေကကူညီအကြံပေးနေတာဖြစ်ပါတယ်။ဒါပေမဲ့ဒေသရင်းမှာမွတ်စလင်စစ်သွေးကြွတွေမငြိမ်မသက်ဖြစ်နေတာဟာအမေရိကန်ကြောင့်လို့သမ္မတဒူတာတေကဖိလစ်ပိုင်အစိုးရအသစ်ကိုတင်းနှင်းလာနေတော့ကမိန့်ခွန်းပြောကြားစဉ်မှာပြောခဲ့တာပါ။တပုံတွေကိုနှိမ်နှင်းတဲ့စစ်စင်ရေးကိုတိုးမြင့်လုပ်နေချိန်မှာအမေရိကန်တွေဟာ IS စစ်သွေးကြွအဖွဲ့နဲ့ဆက်သွယ်နေတဲ့အဘူဆာယက်တပုံတွေအတွက်အကြီးအကျယ်ပြစ်မှတ်ထားစရာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတကဆိုပါတယ်အမေရိကန်တပ်တွေကိုဘယ်တော့နောက်ဆုံးထားပြီးဘလို့ရုပ်သိမ်းမှလဲဆိုတာကိုတော့သူကပြောကြားခြင်းမရှိပါဘူးအခုလိုမျိုးဒီဖိလစ်ပိုင်သမ္မတရဲ့ပြောကြားမှုဟာအမေရိကန်ရဲ့ဆောင်ရွက်မှုကိုအထောက်အကူမပြုဘူးလို့အမေရိကန်နိုင်ငံသားရေးဌာနကတုံ့ပြန်ပါတယ်အမေရိကန်တပ်တွေရုပ်သိမ်းပေးဖို့ဖိလစ်ပိုင်ဘက်ကတစုံတရာတရားဝင်ဆက်သွယ်ပြောကြားတာမျိုးမရှိသေးဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရသူဂျွန်ကာဘီကပြောပါတယ်ရှင်
ဩစတြေးလျမှာအသစ်ပြထမ်းလိုက်တဲ့ဥပဒေအရလုံခြုံရေးအေဂျင်စီတွေအနေနဲ့အသက်၁၄နှစ်အရွယ်အထိရှိတဲ့သူတွေကိုအကြံဖက်မှုအတွက်တန်တရားရှိသူတွေအဖြစ်စောင့်ကြည့်ခွင့်ရှိမှာဖြစ်ပါတယ်။ထိန်းချုပ်ခွင့်အမိန့်အာဏာလို့ခေါ်တဲ့ဒီဥပဒေသစ်ဟာပုံမတင်ကြတဲ့ဥပဒေဖြစ်ပြီးမတင်ငါခံရသူတွေအနေနဲ့ကာဖျူးညမထွက်ရအမိန့်နဲ့တခြားလူတွေနဲ့ဆက်ဆံမှုတွေကိုလည်းအကန့်အသတ်နဲ့လုပ်ဆောင်ကြရမှာဖြစ်ပါတယ်။အစွန်းရောက်လုပ်ငန်းတွေနဲ့ဖမ်းဆီးထိန်းသိမ်းခံရဘူးသူတွေအနေနဲ့လည်းအခုပြထမ်းချက်အသစ်အရသူတို့အကြခံရမဲ့တက်တန်းပြည်ပြီးတဲ့နောက်မှာတရားသူကြီးရဲ့အမိန့်နဲ့အကန့်အသတ်မရှိထပ်မံထိန်းသိမ်းခံရနိုင်ပါတယ်။တိုင်းပြည်ရဲ့ကာကွယ်ရေးကိုတိုးမြှင့်လုပ်ဆောင်မှုလိုအပ်ကြောင်းဩစတြေးလျတရားရေးဝန်ကြီးမိုက်ကယ်ကီနန်ကပြောပါတယ်။ဩစတြေးလျနိုင်ငံမှာ2014ခုနှစ်ကစက်တင်ဘာလကစလို့အကြမ်းဖက်တိုက်ခိုက်မှုကြံစီမှု10ခုကိုတားဆီးနိုင်ခဲ့ပါတယ
်
။အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုယ်စားဝင်လိုက်လို့ကြီးညာပေးခဲ့ကြတာပါအခုမနေ့ခင်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးဒေါအောင်ဆန်းစုကြည်ရဲ့ Britain Key စင်နဲ့စားပါမယ်ရှင် British Britain ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေပေါ်ဆက်ပြီးထောက်ခံသွားမယ်လို့ Britain နိုင်ငံသားရေးဝန်ကြီး Boris Johnson ကပြောလိုက်ပါတယ် Britain နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ Mr. Johnson တို့တွေ့ဆုံအပြီးဒီတိုင်နိုင်ငံခြားရေးဌာနကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝပေါ်ပေါက်လာရေးအတွက်ဗြိတိန်အစိုးရဘက်ကဘယ်လိုကူညီဆောင်ရွက်နေသလဲဆိုတာကိုမတ်စုမြတ်မွန်ကတင်ပြပါလိမ့်မယ်ရှင
်စက်တင်ဘာလ10ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာ12ရက်တနင်္လာနေ့မှာတော့ဗြိတိန်နိုင်ငံခြားရေးဝန်ကြီး Boris Johnson နဲ့တွေ့ဆုံခဲ့ပါတယ်ဗြိတိန်နိုင်ငံခြားရေးဌာနရဲ့ Lancaster House အဆောက်အဦမှတွေ့ဆုံမှုအတွင်းမြန်မာအစိုးရသည်ဦးစားပေးဆောင်ရွက်နေတဲ့ကိစ္စတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုဆွေးနွေးခဲ့ကြတယ်လို့ဗြိတိန်နိုင်ငံသားရဲ့ရုံးရဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆက်ပြီးတော့ထောက်ခံသွားမယ်ဆိုတာကိုနိုင်ငံသားရဲ့ဝန်ကြီး Boris Johnson ကထပ်ပြီးတော့ကတိပြုခဲ့ပါတယ်။ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရအတွက်ဘလို့ကိစ္စတွေကစိန်ခေါ်မှုတွေဖြစ်တယ်လို့ဗြိတိန်အစိုးရကမြင်ထားတယ်လဲဆိုတာကိုတော့ဘာမကမ်ပိန်း UK ကစီယုံရေးအရာရှိမတ်ဝေနှင်းပွင့်တောင်ကိုမေးကြည့်ပါရယ
်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်တယ်ဆိုတာသူတို့သိတယ်ဒါပေမဲ့လည်းစစ်တပ်ဘက်ကနေပြီးတော့ပါလီမန်ထဲမှာ25ရာခိုင်နှုန်းရှိနေတာတချို့နေရာဒေသတွေမှာစစ်တပ်ကအာဏာရှိနေတုံးမဲ့ဆိုတာကိုသူတို့ကသိတယ်ပေါ့နော်အဲ့ဒါကြောင့်လည်းရှေ့ဆက်ပြီးတော့မြန်မာနိုင်ငံမှာလိုအပ်တဲ့အကူအညီရှိလာခဲ့ရင်ပြီးတဲ့ခါကျတော့ဒီဗြိတိန်နိုင်ငံအစိုးရဘက်ကသူတို့လုံနိုင်တဲ့ဟာမျိုးတွေရှိခဲ့ရင်သူတို့ကူညီဖို့အစဉ်နဲ့ရှိပါတယ်ဆိုပြီးတော့ပြောရမျိုးတွေလည်းရှိပါတယ်တခုကောင်းတာကအခု Boris Johnson ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့သူအဲ့လောက်ထိစိတ်ဝင်စားမှုလည်းအဲ့လောက်မရှိဘူးပြီးတော့လူ့အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းတိတ်ပြောတာမျိုးမရှိဘူးဆိုတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ပြီးတဲ့နောက်ပိုင်းမှာသူပို့ပြီးတော့ပါဝင်လာမယ်လို့တော့ညွှန်နှိမ့်မိတယ
်ဒေါအောင်ဆန်းစုကြည်နဲ့ဗြိတိန်နိုင်ငံသားရဲ့ဝင်ကြီးတို့တွေ့ဆုံမှုအတွင်း21ရာစုပင်လုံငြိမ်းချမ်းရေးညီလာခံကိစ္စနဲ့မြန်မာတိုင်းနိုင်ငံလုံးငြိမ်းချမ်းရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ဒါကြောင့်လက်ရှိဗြိတိန်အစိုးရအနေနဲ့ငြိမ်းချမ်းရေးကိစ္စအပေါ်မှာဘလောက်အလေးထားကူညီမှုတွေရှိပါသလဲဆိုတော့
အခုဆိုလို့ရှိရင် conservative အစိုးရလက်ထက်မှာသူတို့ရဲ့ရည်ရွယ်ချက်ကဘာလဲဆိုတော့မြန်မာအစိုးရနဲ့ပူပေါင်းဆောင်ရွက်မယ်အထူးသဖြင့်စစ်တပ်နဲ့ပူပေါင်းဆောင်ရွက်မယ်ပေါ့နော်အဲ့လိုလှုပ်ချင်းအဖြစ်စစ်တပ်ကလူတွေကမြန်မာနိုင်ငံအတွင်းထဲမှာလူခွင့်ရေးဆိုတာဘာလဲဆိုတာသိလာမယ်သူတို့ကအဲ့လိုမျိုး engage လုပ်ပြီးတော့အပြောင်းလဲတစ်ခုကိုရမယ်ဆိုပြီးတော့ညှို့လင့်တယ်အဲ့ဒါကြောင့်လေသူတို့အခုဒီမြန်မာစစ်တပ်ကိုသူတို့ training ပေးတာတို့ဘာလို့သူတို့အဲ့ဒါတွေလုပ်နေတယ်ရှင
် Boris Johnson နဲ့တွေ့တဲ့အချိန်မှာဗြိတိန်စီးပွားရေးလုပ်ငန်းတွေပေါ်လေပို့ပြီးတော့မှဒီလိုရင်းနှီးမြှုပ်နှံမှုတွေလုပ်နိုင်မဲ့အခွင့်အလန်းတွေကိစ္စဆွေးနွေးတယ်နောက်တစ်ခါဒီလေယာဉ်စိုက်ပျိုးရေးတို့ကျန်းမာရေးတို့ပညာရေးတို့ကဏ္ဍမျိုးမှာဒီနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့မြှင့်တင်နိုင်ဖို့အတွက်ကိုလည်းသူတို့အမြင်ချင်းဖလှယ်ဆွေးနွေးတယ်ဆိုပြီးတော့မြန်မာတန်ယုံရဲ့ထုတ်ပြန်ချက်ထဲမှာတော့ပြောထားပါတယ်ဆိုတော့လက်ရှိမှာကောဒီလိုကိစ္စမျိုးတွေပေါ့နော်ဗြိတိန်စီးပွားရေးတွေမြန်မာနိုင်ငံမှာပို့ပြီးရင်းနှီးမြှုပ်နှံနိုင်ဖို့ကိစ္စဘလောက်အထိသူတို့ဗြိတိန်ဘက်ကလိုလားလဲနောက်တစ်ခါခုနပြောတဲ့စိုက်ပျိုးရေးကျန်းမာရေးပညာရေးကဏ္ဍတွေမှာပို့ပြီးတော့အကူအညီတွေပေးနိုင်ဖို့အတွက်ကသူတို့ဘက်ကဘာတွေစီစဉ်ထားတာရှိတယ်လို့သိရပါလိမ့်ရှင
် Conservatives အစိုးရပြောင်းလာကလေးဟိုပါသူတို့အဓိကစိတ်ဝင်စားတဲ့အကြောင်းအရာကဒီဘဝရေးရင်းနှီးမြှုပ်နှံမှုတွေကိုသူတို့ကပိုစိတ်ဝင်စားတယ်လူ့အခွင့်အရေးထက်ဆိုင်ဆိုတော့မြန်မာနိုင်ငံမှာအစိုးရမပြောင်းခင်ကလေးဟိုပါအရင်ကဒီအစိုးရနဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်မယ်ပြီးတဲ့ခါကျလို့ရှိရင် engagement လုပ်ရင်းနဲ့အပြောင်းလဲတွေဖြစ်မယ်ဆိုပြီးတော့သူတို့လှုပ်လာတာပါရင်းနှီးမြှုပ်နှံမှုလုပ်မယ်ဆိုရင်ကောင်းတယ်မြန်မာနိုင်ငံတိုးတက်အောင် လုပ်ပေးမယ်ဆိုတဲ့ဟာမျိုးတွေဆိုရင်တော့ကောင်းတယ်ဒါပေမဲ့တစ်ချိန်ထဲမှာလည်းကိုကြိုးစည်းပွားအတွက်ရှာတာမျိုးတွေတော့မဖြစ်စေချင်ဘူးသူတို့တည်တဲ့နာကမြန်မာနိုင်ငံအတွက်မှာလူခွင့်ရချူဖောက်မှုတွေဆိုတာတိုင်းရင်းသားဒေသတွေဘက်မှာရှိနေတော့မယ်အဲ့ဒါတွေအတွက်ကလည်းသူတို့ထုတ်ဖော်ကြောဆိုခွင့်နေလုပ်တဲ့
ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုမြန်မာအစိုးရကဖွဲ့စည်းခဲ့တာနဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာမျိုးလိုတိုးတက်မှုတွေကိုစောစောစီးစီးမြင်ရတာကိုဗြိတိန်နိုင်ငံသားရဲ့ဝန်ကြီးကကြိုဆိုတဲ့အကြောင်းလဲဗြိတိန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာအခြေအနေဆိုးဝါးနေတဲ့ရိုဟင်ဂျာမွတ်စလင်အတိုင်းအဝိုင်းပြဿနာကိုဖြေရှင်းဖို့အတွက်ရခိုင်ကော်မရှင်ဖွဲ့တာကအရေးကြီးတဲ့ဆောင်ရွက်မှုဖြစ်တယ်လို့ဗြိတိန်နိုင်ငံသားရဲ့ဌာနကဖော်ပြပါတယ်။ဒေါက်တာဆန်းစုကြည်အပါအဝင်မြန်မာပြည်သူတွေရဲ့တတ်တည်နဲ့ပေးဆက်မှုတွေကြောင့်ဆရာနာရှင်အစိုးရကနေဒီမိုကရေစီနီးလန်းချပြည်သူတွေအားကိုးနိုင်တဲ့အယက်သားအုပ်ချုပ်မှုစီကြီးမားတဲ့ပြောင်းလဲမှုကြီးပေါ်ပေါက်ခဲ့တယ်လို့ဗြိတိန်အစိုးရကပြောပါရယ်2015နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့မှုနဲ့နှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံမှာပထမဆုံးအယက်သားအစိုးရဖွဲ့စည်းနိုင်ခဲ့တာနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်ကိုဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဘော်ရစ်ဂျွန်ဆန်ကတွေးဆောင်စစ်မှာကိုရိုင်းဂုံပြုစကားပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာတနင်္လာနေ့အစောပိုင်းကတော့ဗြိတိန်ပါလီမန်ကိုတွားရောက်ပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာဂိုနဲ့တွေ့ဆုံပါတယ်။မစ္စတာဘာဂိုဟာမြန်မာဒီမိုကရေစီရေးအတွက်ကိုဟိုးအရင်ကတည်းကကိုရိုင်းပါဝင်လှုပ်ရှားလာခဲ့သူတယောက်ဖြစ်တာမို့ဒီတွေ့ဆုံမှုကနေဘလို့ထူးခြားမှုတွေရှိနိုင်တယ်လဲလို့မေးတဲ့အခါမှာတော့
မစ္စတာဂျွန်ဘာကောညီမတို့မြန်မာအရေးနဲ့ပတ်သက်လာရင်အရန်ကိုအကူအညီပေးခဲ့တဲ့သူတယောက်ပါသူကလည်းဒေါအောင်ဆန်းစုကြည်ကိုလေးစားတဲ့သူတွေမှာတယောက်အနေနဲ့ပါတာပေါ့နော်သူလုံနိုင်တဲ့ဟာပြီးတဲ့အခါကျလို့ရှိရင်ဗြိတိန်အစိုးရအနေနဲ့မလုံနိုင်တဲ့ဘယ်နေရာမှာကူညီတဲ့နယ်ဆိုတာပြောပါဆိုတာမြန်မာလူမျိုးတွေနဲ့တွေ့တဲ့အတိုင်းသူပြောတယ်ဆိုတဲ့အခါကျတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာသူတို့တေချာတွေးနွေးပြီးတော့သူဘယ်လိုပါဝင်ကူညီလို့ရမလဲဆိုတာမျိုးကိုသူတို့တွေတေချာပြောပြမယ်လို့တော့ယုံကြည်မိတယ်ရှင
်ဒေါအောင်ဆန်းစုကြည်ဟာတနင်္လာနေ့ကတော်ဝင်ကာကွယ်ရေးပညာကောလိပ်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်ဒီကနေ့အင်္ဂါနေ့မှာတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့တွေ့ဆုံမယ်လို့သိထားပါဗျ။ဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခုထက်ပိုတိုးတက်ဖို့အတွက်စီးပွားရေးကိုရှေ့တန်းတင်တာမျိုးမဟုတ်ပဲပွင့်ပွင့်လင်းလင်းပြောဆိုတိုက်တွန်းသွားဖို့မျှော်လင့်တယ်လို့မတ်ဝင်းနှင်းပွင့်တုံကပြောပါဗျ။ဒေါက်တာဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်ပြီးမှတော့အမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်ပါတယ်ရှင်
။မဆူမြတ်မွန်ပြောပြခဲ့တာပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အခုသတင်းပတ်အတွင်းအမေရိကန်ကိုလာရောက်တော့မယ့်အချိန်မှာပဲမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုအပါအဝင်တခြားအရေးပါတဲ့ပြုပြင်ပြောင်းလဲစရာတွေကြံနေသေးတဲ့အတွက်မြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုပြန်ပြီးတော့မရုပ်သိမ်းသေးဖို့မြန်မာနိုင်ငံအရေးဆောင်ရွက်နေသူတွေနဲ့တခြားလူခွင့်ရေးအဖွဲ့အစည်းတွေစုပေါင်းပြီးအမေရိကန်သမ္မတဘရက်ကိုဘားမာစီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့ပြီးတော့တောင်းဆိုလိုက်ကြပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အမေရိကန်နိုင်ငံကိုရောက်လာတဲ့အချိန်မှာစီးပွားရေးပိတ်ဆို့တန်ခတ်မှုတွေရုပ်သိမ်းပေးရေးကိစ္စအပြင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာစီးပွားရေးဖွံ့ဖြိုးမှုပြည်တွင်းငြိမ်းချမ်းရေးနဲ့ရိုဟင်ဂျာပြဿနာဖြေရှင်းရေးတို့အတွက်အကူအညီပေးရေးကိစ္စတွေကိုအဓိကထားဆွေးနွေးမယ့်အကြောင်းအမေရိကန်အစိုးရအရာရှိတွေကအစောပိုင်းမှာပြောကြားထားပြီးဖြစ်ပါတယ်ဒီခေတ်စဉ်အတွင်းအမေရိကန်အစိုးရနဲ့ဆွေးနွေးကြမယ့်အကြောင်းအရာတွေကအရေးကြီးဆုံးကိစ္စအရာတစ်ခုဖြစ်တဲ့ပိတ်ဆို့ရေးယူမှုတွေပြန်လည်ရုပ်သိမ်းပေးရေးကိစ္စအတွက်လူခွင့်ရေးအဖွဲ့အစည်းတွေကကန့်ကွက်ခဲ့ကြတာဖြစ်ပါတယ် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကလည်းသမ္မတဥဘာမအစိုးရအနေနဲ့ပိတ်ဆို့ရေးယူမှုတွေမရုပ်သိမ်းသေးဖို့စက်တင်ဘာလ9ရက်နေ့ကကြီးညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးဖြစ်ပါတယ်တနင်္လာနေ့မှာတော့မြမအရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့တခြားနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းပေါင်း35ဖွဲ့ကလည်းပိတ်ဆို့ရေးယူမှုတွေဆက်လက်ထားရှိဖို့သမ္မတဥဘာမထံစက်တင်ဘာလ12ရက်နေ့ရက်စွဲနဲ့အိတ်ဖွင့်ပေးစာပို့ပြီးတောင်းဆိုလိုက်ကြောင်း US Campaign for Burma အမေရိကန်အခြေစိုက်မြမအရေးဆောင်ရွက်နေတဲ့အဖွဲ့ကအရာကြီးအမှုဆောင်ညွှန်ကြားရေးမှူး Myra Dagifor ကပြောပါတယ
်ကောက်ဆူလာတဲ့အချိန်ဆိုရင်သူတို့အင်ဂျင်စရာတွေကတော့အများကြီးရှိတာပေါ့နော်အဲ့ဒီတိုင်ပင်စရာအများကြီးအထက်မှာခုကြာနေသေးတဲ့ sanctions တွေကဘာပဲဖြစ်ဖြစ်တော့သူကတော့ဟိုကျုပ်ပြောဖို့တော့သူတောင်းမှာပဲသူတောင်းမယ်ဆိုရင်အမေရိကအစိုးရကလည်းပေးမှာပဲသူအဲ့လိုမျိုးပေးမယ်ဆိုရင်ကျမတို့ပြည်သူလူထုတွေအတွက်ရောအများဆုံးအစ်နာခံနေသေးတဲ့လူတွေအတွက်ရောအတွက်ရောဘယ်လိုမျိုးအကျိုးရှိမလဲဘယ်လိုမျိုးပို့ပြီးတော့ထိခိုက်နေတာမျိုးရှိမလဲခုကြာနေသေးတဲ့ sanctions တွေကဘာသာလူအသေးလဲဆိုတော့ကျမတို့နိုင်ငံကအပြောင်းလဲမရှိတာတော့မဟုတ်ဘူးတချို့တဝဲတော့ရှိတယ်ဒါပေမဲ့အနည်းဖက်မှာပဲဖြစ်တယ်သူတို့တိုင်းသားနေရာတရားမှာဆိုရင်စိုက်ပွဲတွေဖြစ်နေတော့ပဲ အမြေတွေတင်ခါရတယ်အမျိုးသမီးတွေလည်းမချိန်ချက်ခါရသေးတယ်အဲ့ဒီအတွက်ကြောင့်အခုပြည်ထောင်ရေးလုပ်တဲ့ပုံမှာကလည်းလူတိုင်းကိုလောက်တာမှမဟုတ်ပဲနဲ့စစ်တပ်တွေစစ်အစိုးရတွေပြီးတော့သူတို့ရဲ့ဆိုနေတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ဒီလူတွေအပေါ်မှာအဲ့လိုမျိုးအလွယ်တကူဒီဖွားရေးတွေပဲပြေလို့မယ်ဆိုရင်သူတို့အတွက်ပဲအကောင်အထည်ရှိသူတို့ခံရတဲ့လူတွေအတွက်ဘာမှအကောင်အထည်မရှိဘူးအဲ့ဒီအတွက်ကြောင့်ဒီပိတ်ချုပ်ရတာ leverage အနေနဲ့သုံးပြီးမှသူတို့လည်းပေးရမယ်သူတို့လိုချင်သလိုသူကလည်းပေးနိုင်မယ်အနေထားအဲ့လိုမျိုးအပေးအယူလိုမျိုးလုပ်ရဖို့မကောင်းဘူးလားအဲ့လိုမျိုးက
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဒီကနေ့အင်္ဂါနေ့မှာပြည်ထောင်ဝန်ကြီးချုပ်ထရေဇာမေနဲ့လန်ဒန်မြို့မှာတွေ့ဆုံပြီးအမေရိကန်နိုင်ငံကိုခီးဆက်မှာဖြစ်တဲ့အတွက်ဒေသဆန်တော်ချင်းအင်္ဂါနေ့နောက်ပိုင်းမှာရောက်လာမယ်လို့မျှော်လင့်ရပါတယ်။စက်တင်ဘာလ14ရက်နေ့မှာတော့သမ္မတဩဘားမားနဲ့အိမ်ပြူတော်မှာတွေ့ဆုံမှာဖြစ်ပြီးဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့အပြင်တခြားအဆိုးရွားအရာရှိတွေထိပ်တန်းလွှတ်တော်အမတ်တင်နဲ့လည်းနောက်ပိုင်းမှာတွေ့ဆုံသွားမှာဖြစ်ပါတယ်။စက်တင်ဘာလ15ရက်နေ့မှာတော့ US Chamber of Commerce နဲ့ US ASEAN Business Council တို့ကပူးတွဲပြီးအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီအကြီးအကဲတွေနဲ့တွေ့ဆုံပေးတဲ့အခမ်းအနားတစ်ခုပြုလုပ်သွားဖို့စီစဉ်ထားကြောင်းUS ASEAN Business Council ကတွဲဖက် manager ကိုလာဖုံးမြင့်ကပြောပါတယ
် US ASEAN Business Council ပေါ့နော်မြန်မာနဲ့ American ရဲ့နှစ်နိုင်ငံချစ်ကြည်ရေးပြီးတော့နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုပုံမမြင့်တက်ရေးအတွက်2012ခေတ်ကစ조사ပြီးတော့လုပ်ခဲ့တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်အဲ့တော့အခုလိုမျိုးအချိန်မှာတော်စန်းစုကြည်ကမြန်မာ American နိုင်ငံကိုပထမဦးဆုံးပေါ့နော်နိုင်ငံကောင်းဆောင်အနေနဲ့လာပြီးတော့ဟိုအလဲပတ်တဲ့အချိန်မှာကျွန်တော်တို့ဘက်ကဒီနေ့အခမ်းအနားနဲ့ဂုဏ်ပြုရတာကိုကျွန်တော်တို့အရင်ဝန်သားပီတိဖြစ်မိပါတယ
်ဒေါအောင်ဆန်းစုကြည်ဟာဝါရှင်တန်ဒီစီမြို့ကနေမှနယူးယောက်မြို့ကိုခီးဆက်ပြီး80ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်มาဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်စုံစမ်းတင်ပြခဲ့တာပါရှင်ဒေါအောင်ဆန်းစုကြည်ရဲ့ပြပခီးစဉ်တွေဒီမှာပဲရပ်နားပြီးဖားကန့်နယ်ဘက်ကိုလည်းကြည့်ကြရအောင်ပါကချင်ပြည်နယ်ဖားကန့်ဒေသမှာတရားမဝင်ကြောက်စိမ့်တူးရင်လက်ဝဲထားရှိရင်ထောင်ဒဏ်တစ်နှစ်ကနေ9နှစ်ထိချမှတ်မယ်ဆိုတဲ့တားမြစ်မိတ်ထုတ်ပြန်လိုက်တာကြောင့်တပိုင်းတနိုင်လုတ်ကင်စားတောင်းနေတဲ့ဒေသခံတွေနဲ့ရင်မစေးကြောက်ရှာဖွေသူတိတ်နဲ့ချီပြီးတော့ထိခိုက်မဲ့အခြေအနေရှိနေပါတယ်ဒီကန့်သက်ချက်တိုင်းတင်းတင်းကြပ်ကြပ်ဆောင်ရွက်လာမယ်ဆိုရင်ဒေသတွေမှာရာဇဝတ်မှုထူပြောလာတာနဲ့စန္ဒပြတာတွေလည်းဖြစ်ပေါ်လာနိုင်တဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါရရှင
်ဟုတ်ကဲ့ဖားကန့်ဒေသမှာရင်မစေးကြောက်ရှာဖွေသူတွေကြောင့်ကြောက်စင်းတူးဖော်တဲ့ကုမ္ပဏီတွေထိခိုက်ကြောင်းအမျိုးသားလွှတ်တော်မှာဩဂုတ်လအတွင်းကဆွေးနွေးခဲ့ပြီးတဲ့နောက်ဒီလိုတားမြစ်ကန့်သက်တာတွေဆောင်ရွက်လာတာဖြစ်ပါတယ်လောလောဆယ်ကြောက်စင်းလုပ်ငန်းအပေါ်ကန့်သက်လိုက်တဲ့အခြေအနေကိုဖားကန့်ဒေသကဌာနတိုင်းရင်းသားတဦးဖြစ်တဲ့ဦးလမောင်လာကြောင်ကအခုလိုပြောပါတယ
်ဟိုတရားမဟုတ်ဘဲနဲ့ကြောက်စင်းတူးဖော်လို့ရှိရင်ပြီးတော့အဲ့ကြောက်စင်းလေးဝယ်ထားလို့ရှိရင်ထောင်၃လကနေ9နှစ်ဆိုပြီးအမကြီးဟိုရေးချိတ်ထားတယ်လေအဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးရဲ့အချိန်မှာပေါ့ပြီးတော့ကြောက်စင်းရုံးရှိမှာအဲ့လိုရေးတတ်ထားတာတွေ့ရတော့တယ
်ဒီလိုထုတ်ပြန်လိုက်တာကြောင့်ဒေသခံဌာနတွေအတွက်ပါအခက်အခဲတွေ့လာနိုင်တယ်လို့ဆက်ပြောပါတယ
်ကျွန်တော်တို့ဌာနသားတွေကလည်းဒီကြောက်စင်းကိုပဲအဓိကထားတော့တာလေဟိုအရင်တော့ကြာတော့တောင်ရံလောက်တာတော့ဥယျာဉ်လောက်တာတော့ရှိတယ်ဒါပေမဲ့အခုကုမ္ပဏီခင်ရောက်လာတဲ့ကကြာတော့ကျွန်တော်ဒီဥယျာဉ်တွေပါတော့အလုံးဟိုကြောက်စင်းကုမ္ပဏီတွေကဟိုလီးမျိုးစုံတုံးပြီးတော့တင်းလိုက်တာတော့အဲ့သူကုမ္ပဏီထောင်းလိုက်တာတော့ရှိတဲ့ကကြာကျွန်တော်ဌာနသားလည်းခုဘာမှလုတ်ကင်စားတော့မယ်မြင်နေရလည်းမရှိတော့လीဒီဘာမှမဟုတ်တဲ့ကြောက်စင်းလေးကိုတော့မှကျွန်တော်အဲ့လိုခြားဖွေစားတော့နေတော့ကိုအစိုးရကအဲ့လိုလုတ်လိုက်တယ်ဆိုတဲ့ကကြာတော့ဒါတမင်တက်တဲ့ကျွန်တော်တို့ကိုအလိုင်းကျင့်တယ်လို့ပဲအဲ့လိုပဲပြောရမလို့ဖြစ်နေပြီလी
လောလောဆယ်မှာတော့ရင်စေးကြောက်ရှာဖွေတာနဲ့ကြောက်စင်းရောင်းဝယ်တာတွေဟာဆက်လက်ဆောင်ရွက်နေစေရှိပြီးအာနာပိုင်တွေဘက်ကတဖြည်းဖြည်းချင်းတင်းကျပ်လာမဲ့အခြေအနေရှိကြောင်းလည်းသုံးသပ်ပါတယ်။ဖားကန့်ဒေတာကအလွတ်သတင်းတော့ကိုစော်မိုးထက်ကတော့ဒီလိုတားမြစ်လိုက်တာကြောင့်ဖားကန့်ဒေတာတွေမှာနေထိုင်တဲ့တိမ့်နဲ့ချီတဲ့ပြည်သူတွေကိုထိခိုက်စေနိုင်ကြောင်းပြောပါတယ
်။ထိခိုက်တာကတော့ကျွန်တော်တို့ကုမ္ပဏီကလွှဲရန်အကုန်ထိခိုက်တယ်ကွာ။ဘာလို့လဲဆိုတော့ဒီမှာရင်မစေးဘူးပဲအခြေခံပြီးတော့ဒီမှာရှိတဲ့ဒေတာကံကြီးစာဝတ်ကြီးဒါကိုပဲအထူးကထားလို့ရတာလေ။တော်သိတူပေါ်ရေကုမ္ပဏီတွေကဟိုသူတို့ကလိုင်စင်ရှိတဲ့သဘောမျိုးဖြစ်သွားပြီးတော့ကြောက်ကိုတဲခွင့်ကြည့်ခွင့်ရတယ်ကွာ။ကျွန်တော်တို့ကျန်တဲ့တာမန်လက်လုပ်တဲ့စားကြည့်ကြီးကရေမတိရှာလို့ရတဲ့ကြောက်ကိုတော့မှကျွန်တော်တို့ကဒီထဲမှာခိုင်ဆောင်ပြီးတော့ရောင်းဝယ်ခွင့်မရှိဘူးဆိုတော့အဲ့ဒီသဘောတက်ရောက်သွားတာလေ။ဦးရီကဆိုကျွန်တော်တို့ဒီမော်ထဲမှာလူဦးရေအလုံးပေါင်းတန်းတန်းကျော်ရှိတယ်ကွာ။ကျွန်တော်တို့ဒီခံမှန်းစင်းကောက်တာတန်းတန်းကျော်ဆိုတဲ့နေရာမှာရှင်းပြောရလို့ရှိရင်90ရာခိုင်နှုန်းထိခိုက်တယ်
အနာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ကင်တွဲလာမယ်ဆိုရင်တော့ဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုကိုစုံမိုးထက်ကအခုလိုဆက်ပြောပါတယ
်ဘလူလာအပ်တဲ့ဒူးကျက်လုပ်ငန်းတွေအများကြီးဟိုဖြစ်ထွန်းလာနိုင်တယ်ဗျ နောက်ပိုင်းဆိုရင်ဆန္ဒပြပွဲတွေကတော့ဖြစ်လာပဲနေထားရှိတယ
်ဒီတားမြစ်ချက်ဟာဒီနှစ်ဇန်နဝါရီလ29ရက်နေ့ကအရင်ဆိုးရတက်တန်းကုံဆုံးကန်ဒီအချိန်မှာပြည်တော်စုလွှတ်တော်ကထက်မှန်အတီးပြုလိုက်တဲ့ကြောက်မြတ်ဥပဒေအရထုတ်ပြန်တာဖြစ်ပါတယ်ဖာကန်ဒေတာကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကတော့ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့အတွက်ဆောင်ရွက်သွားမယ်လို့ပြောပါတယ
်ကျွန်တော်ကမြို့သားလွှတ်တော်တိုင်ရာစာတမ်းနဲ့တပါးပတ်ဝန်းကျင်နဲ့ပါလေဒီနေ့လည်းအဲ့ဒီအတွက်ဆွေးနွေးပါတယ်အဓိကကတော့ကျွန်တော်တို့ကဒီဥပဒေမတလို့ယူကျွန်တော်ပြင်ဖို့လုပ်နေကြတယ်ပြင်ပြီးတော့မှကျွန်တော်တို့ကဥပဒေရောင်းကျွန်တော်ပို့ထားပြီဥပဒေရောင်းပြန်ပြချလာမှမယ်အဲ့ဒီမှာပါကျွန်တော်တို့ကနည်းဥပဒေပြန်ဆွေးရမှာ
ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကအမျိုးသားလွှတ်တော်မှာကျောင်းမြတ်တူးဖော်ရေးလုပ်ွက်တွေကိုရင်မစေးကြောက်ရှာဖွေသူတွေကဥပဒေမဲ့ကျူးကျော်နေတာကြောင့်ကုမ္ပဏီပိုင်ရှင်တွေရင်ဆိုင်နေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းဆောင်ရွက်မလဲလို့ရှမ်းပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကမေးမြန်းခဲ့တာဖြစ်ပါတယ်ဒီမေးခွန်းကိုစီမံကိန်းနဲ့ဗန္နာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမောင်ဝင်းကဒီလိုဖြစ်ပျက်နေတာဟာဒေတာတွင်တရားဥပဒေစိုးမိုးမှုမရှိတာကြောင့်ဖြစ်ကြောင်းနဲ့ဥပဒေမဲ့လုံရက်တွေကိုရှင်းလင်းဖို့အတွက်အုပ်ချုပ်ရေးအဖွဲ့အစဉ်စင်ကရဲတက်မတော်နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းဖြေကြားခဲ့ပါတယ
်။ကိုမိုးစောတင်ပြခဲ့တာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဒီဒီမိုကရက်တစ်သမ္မတလောင်ဟီလရီကလင်တန်ရဲ့ကျမ်းမာရေးအခြေအနေဟာချောင်းဆူအဆုတ်ရောင်ဝေဒနာနဲ့ဆူဝါလာနေခဲ့တယ်လို့သိရပေမဲ့အခုတော့ကျမရဲ့အခြေအနေပြန်လဲကောင်းမွန်တိုးတက်လာပြီလို့သိရပါတယ် VOA သတင်းတောက်ကမ်ဘရဒီမီယာရဲ့သတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပြောပြပါအောင်မယ်ရှင
်အမေရိကန်ဒီမိုကရက်တစ်ပါတီသမ္မတလောင်ဟီလာရီကလင်တန်ဟာကယ်လီဖိုးနီးယားပြည်နယ်အနောက်ဘက်ခြမ်းမှာစီစဉ်ထားတဲ့မဲဆွယ်စည်းရုံးပွဲတစ်ခုကိုဖျက်သိမ်းလိုက်ပါတယ်မစ္စစ်ကလင်တန်အနေနဲ့ရန်ပုံငွေရှာဖွေပွဲတွေနဲ့တနင်္လာနေ့နဲ့အင်္ဂါနေ့တွေမှာစီးပွားရေးဆိုင်ရာမင်းကိုပြောမဲ့အစီအစဉ်တွေအပါအဝင်ကြိုတင်စီစဉ်ထားတဲ့ခရီးကိုထွက်ပြမှာမဟုတ်ကြောင်းပြောခွင့်ရသူတဦးကတနင်္ဂနွေနေ့နှောင်းပိုင်းမှာပြောခဲ့တာပါနယူးယောက်မြို့မှာကျင်းပတဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုထိမှန်အခမ်းအနားမှာမစ္စစ်ကလင်တန်ရိုင်းလဲသွားတာကိုမြင်လိုက်ကြရပြီးတဲ့နောက်မှာမစ္စစ်ကလင်တန်ဟာအဆုတ်ရောင်ယောဂနဲ့နေမကောင်းဖြစ်နေတာကိုလူသိရှင်ကြားကြေညာခဲ့တာပါမစ္စစ်ကလင်တန်ဟာကာလအတော်ကြာချောင်းဆိုးနေခဲ့တာကြောင့်တောက်ကြနေကကျန်းမာရေးစစ်ဆေးခဲ့ရပြီးအဆုတ်ရောင်ယောဂရနေတဲ့အကြောင်းမိသားစုဆရာဝန်ကပြောခဲ့တယ်လို့ကလင်တန်မဲဆွယ်စည်းရုံးရေးအဖွဲ့ကပြောပါတယ်ဆရာဝန်ကသူ့ကိုပရိစေဝါဆေးတွေပေးခဲ့ပြီးအနာယူဖို့နဲ့သူမရဲ့မဲဆွယ်စည်းရုံးရေးခီးစဉ်အချိန်စင်းကိုလည်းပြင်ဆင်ဖို့အကြံပေးခဲ့ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်မစ္စစ်ကလင်တန်ဟာတမိဖြစ်သူချယ်ဆီရဲ့တိုက်ခန်းကအထွက်မှာသူ့ကိုထောက်ခံအားပေးကြသူတွေကိုရှင်ရှင်လန်းလန်းနဲ့လက်ဝှေ့ယွမ်းနှုတ်ဆက်ခဲ့ပါတယ်။အဲ့ဒီအချိန်မှာသတင်းတောက်တွေကသူ့ရဲ့ကျန်းမာရေးအခြေအနေကိုမေးမြန်းကြတဲ့အခါမှာသူကအခုလိုဖြေပါတယ
်။ချမ်းဒီကောင်းပါလေ။ကျန်ရမမှာပါပဲရှင်။ဒီနေ့နယူးယောက်မြို့ကအတော်ပဲတာယာတဲ့နေ့တစ်နေ့ဖြစ်ပါတယ်။ကျေးဇူးအထူးပဲတင်ပါတယ်ရှင်
။အသားစုဆရာဝန်ကတော့ Mrs. Clinton ဟာအပူချိန်လွန်ခဲ့မှုနဲ့ခန္ဓာကိုယ်တွင်းရေဓာတ်ခန်းချောက်သွားတဲ့အတွက်ရင်းရင်းရိုင်းရိုင်းဖြစ်ခဲ့ပေမဲ့အခုတော့အတော်လေးပြန်ပြီးတော့ကျန်းမာလာနေပြီလို့ပြောပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်လလောက်ပဲလိုတော့တဲ့အချိန်မှာမစ္စစ်ကလင်တန်ရဲ့ကျန်းမာရေးအခြေအနေဟာလူတွေကြားတဲ့စိတ်ဝင်စားပြောဆိုစရာအဖြစ်ဆက်ပြီးတော့ရှိနေမဲ့ပုံပေါ်ပါတယ်။ Fox သတင်းဌာနကမေးမြန်းခဲ့တာမှာမစ္စတာထရမ်က
Something's going on but I just hope she gets well and gets back on the trail.
မစ္စစ်ကလင်တန်နေကောင်းကျန်းမာလာဖို့နဲ့ရွေးကောက်ပွဲရှင်ပြိုင်မှုတွေစီပြန်လည်လာဖို့မျှော်လင့်ပါတယ်။ဒီတော့မှကျွန်တော်တို့လည်းသူ့ကိုစကားစစ်ထိုးပွဲတွေမှာတွေ့မြင်ကြရမှာပါ
။ Democratic Party သမ္မတလောင် Mrs. Clinton ကအသက်68နှစ်ရှိနေပြီး Republican သမ္မတလောင် Donald Trump ကတော့အသက်80ဖြစ်တဲ့အတွက်အသက်အကြီးဆုံး American သမ္မတလောင်တွေထဲမှာသူတို့နှစ်ဦးလည်းပါဝင်ပါတယ်။ Republican Party သမ္မတလောင်အိမ်ချမ်းမြေလုပ်ငန်းရှင်တထေးကြီး Donald Trump က Mrs. Clinton ဟာသမ္မတတာဝန်ထမ်းဆောင်နိုင်လောက်တဲ့ကျန်းမာရေးနဲ့မပြည့်စုံဘူးလို့ပြောနေခဲ့ပြီးMr. Trump ကိုထောက်ခံသူတချို့ကလည်း Mrs. Clinton ဟာ2012ခုနှစ်တုန်းကချော်လဲခဲ့ပြီးဥကောင်းကိုထိခိုက်မိတဲ့ဒဏ်ရာကြောင့်အပြင်းအထန်နာမကျန်းဖြစ်ခဲ့ကြောင်းသက်သေအထောက်အထားမရှိဘဲပြောခဲ့ကြတာပါ။အဲဒီတုန်းက Mrs. Clinton ရဲ့အုံနောက်ထဲမှာသွေးကဲတစကိုတွေ့ခဲ့ကြပြီးလုံးဝကြမ်းမာလာပြီလို့သူ့ရဲ့ဆရာဝန်တွေကမကြေညာခင်မှာ Mrs. Clinton ဟာအမြင်ဝေဝါးတဲ့ဒဏ်ကိုယာယီခံစားခဲ့ရပါတယ်။Mr. Trump သာရွေးကောက်ခံရမယ်ဆိုရင်သမ္မတတွေထဲမှာအကြမ်းမာဆုံးသမ္မတတယောက်ဖြစ်လာလိမ့်မယ်လို့ရေးထားတဲ့ဆရာဝန်တယောက်ရဲ့စာကိုမနှစ်တုန်းက Mr. Trump ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လို့ Mr. Trump ကြမ်းမာကြောင်းအဲ့ဒီစေစာကို Trump ရဲ့စီယုံရေးကားကအနားမှာရပ်ဆောင်နေတဲ့အချိန်9မိနစ်အတွင်းမှာပဲသူကရေးပေးခဲ့တာဖြစ်တဲ့အကြောင်းဆရာဝန်ကဝန်ခံခဲ့ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40တို့ကနေပြီးတော့ပဲဖမ်းယူနားဆင်နိုင်ကြပါတယ်ဒီအချိန်ပိုင်းအတွက်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှစ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီး American အုံအင်္ဂလိပ်သင်ခန်းစာစီးပွားရေးကဏ္ဍနဲ့အတူသုတဆောင်လည်း American တစ်ခွင်မှာတော့
ကျွန်တော်မြန်မာနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်900ခန့်တော့2015ဆိုလို့ရှိရင်600ခန့်တုန်းနေပါပေါ့လေ
ခင်မီနိုင်ငံဖြစ်လာဖို့ပညာရေးမှာရင်းနှီးမြှုပ်နှံဖို့လိုအပ်တဲ့အကြောင်း BACI အဖွဲ့ဥဆောင်ညွှန်ကြားမှုနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်ရဲ့အဖော်မပြည့်ဥဆောင်မူဝေကကောက်နှုတ်စုစည်းပြီးတော့တင်ပြပေးထားပါတယ်ရှင်
ဒေါ ံဆန်းစုကြည်ရဲ့ Washington ခီးစဉ်နဲ့ပတ်သက်ပြီးတော့တည်ထားတဲ့အချက်၅ချက်ဆိုတဲ့ခေါင်းစဉ်နဲ့ Flix Solomon ရေးသားထားတဲ့စာအုပ်ကိုတော့ time.com online စာတော်မှာဖတ်ရှုရပါတယ်။တမရဥပမာတမရတာဝန်ဟိုတရားထမ်းဆောင်တဲ့ကာလမကုံဆုံးမီနောက်ဆုံးအနေနဲ့လာရောက်ခဲ့တဲ့ဒေါ ံဆန်းစုကြည်ရဲ့ခီးစဉ်ဟာတမရဒုတိယတမရဂျိုးဘိုက်ဒန်ကွန်ဂရက်လွှတ်တော်အမတ်ကြီးစီးပွားရေးသမားတွေနဲ့တွေ့ဆုံမှုရှိပါတယ်။ဒီနေရာမှာတည်ထားရမယ့်အချက်တွေကတော့သူမဟာဒီကနေ့နိုင်ငံကိုစီမံခန့်ခွဲနေသူဖြစ်တယ်ဆိုတာပါ။သူမပါတီနိုဝင်ဘာလရွေးကောက်ပွဲမှာအနံ့ရခဲ့တယ်အခြေခံဥပဒေအရသူမကိုတမရဖြစ်ခွင့်တားဆီးခံခဲ့ရပါတယ်သူမရဲ့အရင်နှီးဆုံးမိတ်ဆွေကိုတမရတင်မြှောက်ပြီးတော့သူမကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့နိုင်ငံသားရေးဝန်ကြီးတာဝန်ကိုယူထားပြီးနောက်ွယ်ကနေစီမံအုပ်ချုပ်နေတာပါနောက်တစ်ချက်ကတော့အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူမှုတွေပြုလုပ်ထားတဲ့တော့ချက်ကိုသူမကင်ထားတာဖြစ်တယ်လို့ရေးသားထားပါတယ်လက်နဲ့ရောင်းချမှုပိတ်ပင်တာကြောက်စိမ့်ပရမယအစရှိတဲ့ကြောက်မြင့်ရတနာတွေတင်သွင်းခဲ့တဲ့လူပုဂ္ဂိုလ်တဦးချင်းကိုအမိမဲစီရင်ထည့်သွင်းထားတာဆရာရဲ့အရေးယူမှုတွေရှိနေစေဖြစ်ပြီးတော့အမေရိကန်ရဲ့ဒဏ်ခတ်အရေးယူတဲ့မူဝါဒအပေါ်အဓိကလွှမ်းမိုးမှုအရှိဆုံးသူဟာဒေါ ံဆန်းစုကြည်ဖြစ်တယ်လို့ထောက်ပြထားပါတယ်။နောက်ချက်ကတော့မြန်မာနိုင်ငံဒီမိုကရေစီတကားပွင့်လာတာဟာဟယ်လရီကလင်တန်ရဲ့နိုင်ငံခြားရေးမူဝါဒအောင်ပွဲကြီးတစ်ခုဖြစ်ပါတယ်။ဒါပေမဲ့တရုတ်ကတော့အရှုံးပေးလိုက်ရတယ်ဆိုတဲ့အမည်မျိုးတွေရှိပါတယ်။နှစ်ပေါင်း60ကြာစစ်အာဏာရှင်လက်ထက်တရုတ်ဟာမြန်မာအတွက်အကောင်းဆုံးကုန်တပက်ဖြစ်ခဲ့ပါတယ်။အနာဂုလက်လွဲမပေးသေးခင်ကာလလေးမှာတင်စစ်တပ်ရဲ့ကြောတော်နောက်ခံပြုထားတဲ့အစိုးရဟာစွမ်းရင်စီမံကိန်းကြီးတွေပိုက်လိုင်းတွေ့တမ်းမှုကိစ္စရေအားလျှက်စစ်ထုတ်ဖို့ကြီးမားတဲ့တာတမန်တီဆောက်ရေးစီမံကိန်းကြီးတွေကိုတရုတ်နဲ့တဘောတူစာချုပ်တွေချုပ်ဆိုခဲ့တာပါနောက်ဆုံးချက်ကတော့ဒေါ ံဆန်းစုကြည်ဟာအခုခီးစဉ်တွင်အမေရိကန်ကိုမလာရောက်ခင်ဗြိတိန်နိုင်ငံကိုဝင်ရောက်ပြီးတော့ဝန်ကြီးချုပ်ထရီဆာမေးအပါအဝင်သူမအနေနဲ့လိုအပ်သူတွေနဲ့တွေ့ဆုံပါလိမ့်မယ်ဆယ်စုနှစ်တည်းနဲ့ချီပြီးတော့အကျင့်ပြည့်ချဆမှုတွေအာဏာရှင်ဆန်စွာအုပ်ချုပ်ခဲ့မှုတွေကြောင့်တမ်းပြည်ရဲ့စီးပွားရေးပညာရေးစတာတွေပျက်စီးခဲ့ရပြီးမူရစေဝါပြဿနာကိုလည်းကြုံနေကြရတာပါဒီခီးစဉ်အပြီးအိမ်ပြန်ရောက်ရင်ရင်ဆိုင်ရမယ့်အခက်အခဲတွေကတန်းစီပြီးတော့ရှိနေတာဖြစ်တာကိုလည်းသတိထားမှာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်ဆက်လက်တင်ပြချင်တာကတော့ဒေါ ံဆန်းစုကြည်ရဲ့အမေရိကန်သမ္မတအိမ်ပြူတော်အလဲပတ်ခီးစဉ်ဟာအာရှဒေသကိုပြောင်းလဲအယုံစိုက်ဆောင်ရွက်တဲ့သမ္မတဥပမာအစိုးရရဲ့မူဝါဒအပေါ်စမ်းသပ်မှုတရားဖြစ်တယ်ဆိုပြီးတော့ James Hawkwe က The Wall Street Journal မှာရေးသားထားပါတယ်။ဒေါ ံဆန်းစုကြည်ဟာအင်ပီရိုကိုဗိုလ်ထူးနေကြရင်လာရောက်လဲပတ်မှာဖြစ်ပါတယ်။ဒါကသူမဟာနိုင်ငံကိုတကယ်တမ်းလက်တွေ့ခေါင်းဆောင်နေသူဖြစ်တဲ့အကြောင်းအပြစ်မှတ်ပြုစေဖို့ဖြစ်တယ်လို့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့အဆင်သင့်ဖြစ်နေပြီလားဆိုတာကိုမေးမြန်းဖို့ဖြစ်တယ်လို့ရေးသားထားပါတယ်။ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေနောက်ထပ်လျှော့ပေးစေချင်တာဟာအမေရိကန်ပြည်ထောင်စုလားမြန်မာနိုင်ငံဘက်ကလားဆိုတာတဲတဲကွဲကွဲမဖြစ်သေးပါဘူး။တချို့သောဒေါ ံဆန်းစုကြည်ရဲ့အကြံပေးတွေကလည်းဒဏ်ခတ်အရေးယူပိတ်ဆို့မှုတွေကိုအကုန်လုံးရုပ်သိမ်းပစ်မှာကိုမလိုလားကြပါဘူး။လူခွင့်ရေးအဖွဲ့တွေကလည်းစစ်တပ်အနေနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုကနေနောက်ကျောင်းပြန်လှည့်မသွားစေဖို့အတွက်ဒဏ်ခတ်အရေးယူမှုတွေဆက်ပြီးတော့ထားဖို့လိုနေသေးတယ်လို့ထောက်ပြနေကြကြောင်းစသဖြင့်ရေးသားထားပါတယ်။
ရှိမှာကဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ ံဆန်းစုကြည်အားဆိုရင်ဗြိတိန်နိုင်ငံအမေရိကန်ပြည်ထောင်စုနဲ့ဒီ52ကြိမ်မြောက်ကုလသမဂ္ဂထူးထူးညီလာခံတွေကိုလက်ရောက်ဖို့အတွက်အခုဆိုလို့ရှိရင်ဗြိတိန်နိုင်ငံကိုစတင်ရောက်ရှိနေပြီဖြစ်ပါတယ်ဒီမတိုင်ခင်ကတော့တရုတ်ပြည်သူသမ္မတနိုင်ငံကိုချစ်ကြည်ခီးတွားရောက်ခဲ့တယ်လို့ပဲ လောနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုလည်းသူတက်ရောက်ခဲ့ပါတယ်။နိုင်ငံကြီးဝန်ကြီးဖြစ်ပါတာဝန်ယူနေတဲ့ဒေါန်ဆန်းစုကြည်ရဲ့နိုင်ငံကြီးမူဝါဒနဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာချဉ်းကပ်မှုတွေဟာအရင်အစိုးရအဆက်ဆက်နဲ့တစုံတရာကွာခြားမှုရှိပါသလား။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ NLD အစိုးရသိရဲ့နိုင်ငံကြီးမူဝါဒဆိုင်ရာကိုတုံ့သက်ဆွေးနွေးတော့မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေ VUE ကိုဖုန်းနဲ့ဖြစ်စီစာနဲ့ဖြစ်စီဆက်သွင်းနိုင်ပါတယ်။မိမိတို့ရဲ့အမြင်သဘောထားတွေကိုလည်းကြိုတင်ပြပထားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822555ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူတွေတော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ဒီနေ့အင်္ဂါညတရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုဆက်ပြီးနားဆင်ကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချပေးတာဖြစ်ပါရဲ့ရှင
်။ဒီကနေ့မင်းတင်ပြမယ့် Idiom အသုံးကတော့
Living Hand to Mouth
ဖြစ်ပါတယ်။စာလုံးပေါင်းက LIVING living a LIVE live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် HAND hand ကလေ TO2 ကမှာ MOUTH mouth ကပါးစပ်ဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့ဘဝရတ္တိတာလက်ကနေပါးစပ်ဆိုပြီးတော့အသေးပဲရပါတယ်ဒီသုံးဆင်းတဲ့လာတာကတော့စီပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြက်သိကျက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ပါးစပ်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တစ်နေ့လုံးမှတစ်နေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘွားမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး3ယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည်မိကပဲအလုပ်ပြုတ်သွားခဲ့တယ်။ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ထိပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
တနည်းလုံးမှတနည်းစားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လာလာတန်ရဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရတာပါအခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ရှင်တရုတ်နိုင်ငံကမိဘတွေဟာသူတို့သားသမီးတွေကိုနိုင်ငံခြားတက္ကသိုလ်တွေမှာထားနိုင်မှုပို့ပြီးတော့စီစဉ်လာနေကြတာနဲ့အမျှတရုတ်နိုင်ငံမှာလာဖွင့်တဲ့နိုင်ငံခြားကအကြောင်းတွေလည်းတဖြည်းဖြည်းများလာနေပါတယ်မိဘတွေကနိုင်ငံခြားပညာရေးစနစ်ကိုအခြေခံတဲ့အကြောင်းတွေကိုပို့ပြီးတော့လူလာနေတဲ့အတွက်လည်းတရုတ်နိုင်ငံအတွင်းနိုင်ငံခြားကအကြောင်းအရာတွေပို့ပြီးတော့ဖွင့်လာနေကြတာဖြစ်ပါတယ်ဒီကြောင် AP သတင်းပေါ်မှာအခြေခံပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်အနောက်နိုင်ငံတွေကလာဖွင့်တဲ့အထက်တန်းလွှာအကြောင်းတွေလို့ပေါ်လွင်အောင်ပြသတဲ့အနေနဲ့တရုတ်နိုင်ငံတော်တချင်းကိုတည်ဆုံနေတဲ့အချိန်မှာပဲတရုတ်လူမျိုးရေးတပ်မတော်ကစစ်သား3ဦးဟာညီညာစွာတန်းစီပြီးချီတက်ခဲ့ကြပါတယ်အခုလိုတေအိုဆိုရတက်မတော်နဲ့အနောက်တိုင်းကလာဖွင့်တဲ့အထက်တန်းလွာကျောင်းနှစ်ခုလို့မအပ်ဆက်ဘူးလို့ထင်နိုင်စရာရှိပေမဲ့ဒါဟာတရုတ်နိုင်ငံမှာစံတစ်ခုလို့ဖြစ်လာနေပါပြီအခုပြောလိုတဲ့ကျောင်းကတော့ Australia နိုင်ငံမှာတက်တန်း100ရှိလာပြီဖြစ်တဲ့ Hillbury College ကျောင်းအကြောင်းပဲဖြစ်ပါတယ်ကျောင်းအမတစိ့ကျောင်းဝတ်စုံနဲ့ကျောင်းရဲ့မူပိုင်တချင်းတွေကတော့လုံးဝမတူခြားတဲ့နောက်ခံသမိုင်းကျောင်းတစ်ခုကနေစတင်ပေါက်ဖွားလာခဲ့တာဖြစ်ပါတယ်သူတို့ရဲ့တာသမီတွေကဘာတဝမ်းကအကောင့်တကအကောင်ဆုံးတက္ကသိုလ်တွေမှာပညာသင်ကြားနိုင်ရေးအတွက်ဆန္ဒပြင်းပြနေကြတဲ့တရုတ်မိဘတွေအတွက်ရည်ရွယ်ပြီး Hillbury College ကိုတရုတ်နိုင်ငံမှာဖွင့်တာလည်းဖြစ်ပါတယ်။ Hillbury College တရုတ်နိုင်ငံဌာနခွဲရဲ့အကြီးအကဲဖြစ်သူ Nicholas Dreyer ကတော့
The values are very much the Hillbury values but in a Chinese
ကျောင်းရဲ့စံနှံမှုနီးစနစ်တွေကတော့ Hillbury နဲ့တထပ်သေးပါပဲ။ဒါမဲ့တရုတ်ယဉ်ကျေးမှုအငွေ့သက်တွေလည်းအတိုင်းအတာတစ်ခုထိပါဝင်ပါတယ်။ကျောင်းဝတ်စုံဟာ Hillary ဝတ်စုံဖြစ်ပါတယ်ဒါပေမဲ့မနေ့ကြောင်းခေါ်ကြီးမစခင်တရုတ်နိုင်ငံတော်တချင်းစီဆိုတာစစ်သားတချို့ကယူနီဖောင်းအပြည့်နဲ့ခြိတက်ပြတာတွေဟာတရုတ်နိုင်ငံရဲ့ဒလီထုံးစံတွေအတိုင်းလှုပ်ဆောင်တာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနည်းနဲ့ပဲအလုပ်ဖြစ်တာကြောက်ပါ
ဒီကြောင်းကိုတရုတ်နိုင်ငံမြောက်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့တျန်ဂျင်းမှာလွန်ခဲ့တဲ့3နှစ်ကစတင်တည်ထောင်ခဲ့တာပါ။ပညာသင်စရိတ်ကြီးမားလွန်ပေမဲ့လည်းအခုနှစ်ပညာသင်နှစ်အတွက်စီးရင်သွင်းကြတဲ့ကျောင်းသားအရေအတွက်ဟာနှစ်ဆအထိတိုးလာပြီးဒီကျောင်းမှာတက်ချင်သူအရေအတွက်တဖြည်းဖြည်းများလာနေတာကြောင့်အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ကျောင်းကွဲထပ်ဖွင့်နိုင်ဖို့လည်းစီစဉ်နေပါတယ်။ Hillbury College မှာတက်ဖို့တစ်နှစ်စာအတွက်ကုန်ကျငွေဟာအမေရိကန်ဒေါ်လာ 28,000 ရှိပါတယ်။ကျောင်းအဆောက်အုံပုံစံကိုတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသားတွေဖြစ်ကြတဲ့ဝီလျံနဲ့ဟယ်ရီတို့ညီအကိုတက်ခဲ့တဲ့အီတန်ကျောင်းပုံစံနဲ့တူအောင်နှစ်ဆောင်ပြိုင်တိဆောက်ထားပါတယ်။တရုတ်နိုင်ငံကကျောင်းသားမိဘတွေဟာငွေကြေးပိုတက်နိုင်လာနေပြီဖြစ်တာကြောင့်တခြားနည်းနဲ့ပညာသင်ကြားနိုင်မဲ့နည်းလမ်းတွေကိုရှာဖွေကြရင်အခုလိုနိုင်ငံတကာကျောင်းတွေရေပန်းစားလူကြိုက်များလာတာဖြစ်ပါတယ်။တခြားနိုင်ငံတွေကကျောင်းတွေလည်းတရုတ်နိုင်ငံအတွင်းမှာလာဖွင့်နေကြပြီးအများစုကတော့ငွေကြေးအများအပြားတောင်းဆိုကြတာဖြစ်ပါတယ်။တရုတ်နိုင်ငံမှာဆိုးအထက်တန်းကျောင်းတွေဝင်ခွင့်ရဖို့ဟာအမတန်ခက်ခဲပါတယ်။သူတို့ရဲ့သားသမီးတွေကပညာရေးမှာအောင်မြင်မှုလိုလားကြပေမဲ့လည်းတချို့မိဘတွေကအစိုးရကျောင်းမှာမထားဖို့ဆုံးဖြတ်လာကြပြီဖြစ်ပါတယ်။ဒါကြောင့်လဲ Hillbury လို့ကျောင်းတွေဟာမိဘတွေအတွက်ပူပင်တော့ကနေစီပြီးကျောင်းသားတွေအတွက်အကျိုးအမြတ်ပိုရှိစေတယ်လို့အတော်များများကမြင်လာနေကြတာပါ။အင်္ဂလိပ်စကားပြောတဲ့ကျောင်းတွေမှာတက်ချင်တဲ့တရုတ်နိုင်ငံသားအရေးအတွက်ဟာအယံမြင့်မားလာနေကြောင်းနိုင်ငံတကာကျောင်းများဆိုင်ရာအတိုင်ပင်ခံအဖွဲ့ရဲ့စစ်တမ်းမှာဖော်ပြထားပါတယ်တရုတ်နိုင်ငံမှာအခုချိန်အထိနိုင်ငံတကာကလာဖွင့်တဲ့ကျောင်းတွေမှာတက်နေတဲ့ကျောင်းသားအရေအတွက်ဟာတသိန်းခွဲကျော်ရှိနေပြီဖြစ်ပေမဲ့ငွေကြေးအကုန်ကျများတဲ့ဒီနိုင်ငံတကာကျောင်းတွေမှာတက်ချင်သူအရေအတွက်ဟာတနိုင်ငံလုံးအတိုင်းအတာနဲ့ရာခိုင်နှုန်းအဖြစ်မများလာပေမဲ့လည်းတဖြည်းဖြည်းများလာနေတာပါအယောင်ဝယ်ဌာနကအကြီးအကဲတူဖြစ်သူချန်ဂရီဟာတက္ကသိုလ်တစ်ခုနဲ့ချိတ်ဆက်ထားတဲ့ဒေတာရင်းကျောင်းတစ်ခုမှာတက်နေတဲ့ကိုနှစ်အရွယ်သားဖြစ်သူနဲ့Hillbury College မှာလာရောက်လေ့လာနေပါတယ်။သူသားဟာအင်္ဂလိပ်လိုရောတရုတ်လိုပါဘာသာစကားနှမျိုးတင်တဲ့အကြောင်းမှာတက်နေပေမဲ့အမေရိကန်နဲ့ကနေဒါနိုင်ငံတွေကိုအလဲသွားတဲ့အခါတုန်းကနိုင်ငံသားတွေနဲ့စကားပြောတဲ့နေရာမှာတားဖြစ်သူမိုးမရဲဖြစ်နေတာကိုမြင်တွေ့ခဲ့ရတယ်လို့သူကပြောပါတယ်
။他也觉得同龄的孩子跟他一起玩的时候在国际学校上学的孩子
သူနဲ့တက်တူရတူကျောင်းသားတွေနဲ့နိုင်ငံတကာကျောင်းမှာကစားတဲ့အတွက်သူမှာအတွေ့အကြုံပိုရှိလာမယ်တခြားတရုတ်ဘာသာတက်တက်နဲ့တင်တဲ့စာတင်ကျောင်းတွေမှာတက်တက်သူတွေတဲ့ဆိုင်သူ့အတွက်ဖိအားတွေပိုရော့သွားစေမယ်သူ့ပုဂ္ဂိုလ်တူးချင်းရဲ့အရေးချင်းလဲပိုတက်လာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အဲ့ဒီကျောင်းမှာသူ့သားကိုအပ်ခဲ့ခြင်းဖြစ်ကြောင်းတရုတ်လိုပြောသွားတာပါတရုတ်နိုင်ငံကအစိုးရကျောင်းတွေဟာကျောင်းသားတွေကိုဆံမေးပွဲတွေအလွန်အကျွံစစ်ဆေးလေးရှိတယ်လို့မကြာခဏဝေဖန်ခံရတာဖြစ်ပါတယ်ကျောင်းသားတွေဟာသူတို့ဆေကျော်တက်အရွယ်မရောက်ခင်ကတည်းကအတန်းနဲ့ဆာမေးဝဲတွေအတွက်နိုင်ပေါင်းများစွာစာကြက်ရပြီးတချို့ဆိုကျူရှင်အတွက်ငွေအများအပြားလဲအကုန်ကျခံကြရတာဖြစ်ပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်အစိုးရကအစိမ့်ပညာရေးကိုတိုးချဲ့ဆောင်ရွက်ဖို့အမိန့်ထုတ်ပြန်လိုက်တဲ့အတွက်ပုဂ္ဂလိကတက္ကသိုလ်တွေကဘွဲတွေဟာတန်ဖိုးမရှိသလောက်နှိမ့်ကျသွားခဲ့ပါတယ်အဲဒီလှုပ်ဆောင်ချက်ကြောင့်နိုင်ငံခြားကလာဖွင့်တဲ့ကျောင်းတွေအပေါ်ပိုပြီးစိတ်ဝင်စားမှုများလာတယ်လို့နီကိုလတ်စ်ဒရိုင်ယာကပြောပါတယ်
The first thing and by far the most important, certainly for the older students, is the pathway to overseas universities. Followed by,
အတန်းကြီးကျောင်းသားတွေအတွက်ပထမနဲ့အရေးကြီးဆုံးအချက်ကတော့ပြည်ပကတက္ကသိုလ်တွေမှာသွားတက်နိုင်မဲ့နည်းလမ်းရှာကြတာပဲဖြစ်ပါတယ်။ဒုတိယအချက်အနေနဲ့ကတော့သူတို့ရဲ့သားသမီးတွေအင်္ဂလိပ်လိုလည်းလည်းပတ်ပတ်ပြောနိုင်ရေးဖြစ်ပြီးတတိယအချက်ကတော့ကျောင်းသားတွေကိုစံမွဲစစ်တဲ့ကိစ္စအပေါ်မှာပဲအာယုံဆိုင်နေတဲ့နည်းမဟုတ်တဲ့အခြားနည်းတစ်ခုခုဖြစ်တဲ့မတူညီတဲ့တင်ကြားရေးနည်းစနစ်ပဲဖြစ်ပါတယ်
။တရုတ်နိုင်ငံမှာလာဖွင့်ကြတဲ့နိုင်ငံတကာကျောင်းတွေကကျောင်းသားတွေအနေနဲ့စာကိုအလွတ်ကျပ်ဖြေဆိုရတဲ့စဉ်းစားတွေးခေါ်မှုကိုအလေးပေးအာရုံစိုက်တဲ့စနစ်အဖြစ်ကြော်ညာကြလေရှိပါတယ်။ဒါပေမဲ့နိုင်ငံတကာကလာဖွင့်တဲ့ကျောင်းတွေကိုတက်ဖို့တရုတ်နိုင်ငံသားအများစုကမတတ်နိုင်ကြဘူးလို့ဘေဂျင်းနော်မယ်တက္ကသိုလ်ကပါမောက်ခဇန်ရှောင်းဒေါင်းကပြောပါတယ်
很多这个教育专业领域的人也产生了这样的想法。
有那个阿多宗教大里批判那个那个特化工业的一对，我加入的阿那个卡拉嘛，特酷酷，明年六浦六安那边路，第二边家是那个李来杜里个有三的家长，但哈米巴的奶奶，都有也打得米的也边家也一对，有钱人你俩的不稀烂的一对批将，第二路表达了吧？Hillbury College 个普通话阿多片的教大那三阿幺，可能嘛不要加嘛批判的。သူတို့စီကရလာမယ့်အဖြစ်ဟာပညာရေးနဲ့ပတ်သက်လို့မျှော်လင့်ချက်ကြီးမားလွန်းတဲ့တရုတ်ကျောင်းသားတွေနဲ့သူတို့ရဲ့မိဘတွေရဲ့မျှော်မှန်းချက်တွေအတိုင်း ပြည်မိချင်းရှိမရှိဆိုတာကိုတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင
်ကိုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းနဲ့အခုလိုအင်္ဂါမနေ့ပိုင်းတွေမှာနားဆင်နိုင်ကြပါလိမ့်ရှင်အခုတုတဆောင်လင်အမေရိကန်တခင်ကိုနားဆင်ရပါမယ်ခင်မီနိုင်ငံတနိုင်ငံဖြစ်ဖို့အစိုးရအနေနဲ့ပညာရေးအသုံးစရိတ်တွေပိုးသုံးဆွဲပြီးအနာဂတ်အတွက်ရင်းနှီးမြှုပ်နှံဖို့လိုတဲ့အကြောင်း BACI အဖွဲ့ရဲ့ညွှန်ကြားရေးမှူးအီလိုက်ဇာဘာနီကပြောပါရတယ်။အမေရိကန်အစိုးရရဲ့ပညာရေးဆိုင်ရာဆောင်ရွက်ချက်တွေကိုတော့ဒီသတင်းပတ်ရဲ့သုတဆုံးလင်အမေရိကန်တခွေမှာကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင်။
ဟုတ်ကဲ့ Eliza Vani ကို BACN အဖွဲ့အစည်း Indiana ပြည်နယ်အခြေစိုက်ပေါ့လေပညာရေးနဲ့ပတ်သက်ပြီးတော့အကူအညီတွေပေးနေတဲ့အဖွဲ့ပေါ့ဒီရွှေပြောင်းအခြေချနေထိုင်တဲ့သူတွေကိုဆိုတော့ဒီမကြခင်တော့ကလည်းပဲဒီအဖွဲ့အနေနဲ့မြန်မာပြည်ကိုသွားပြီးတော့ဒီပညာရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တွားရောက်အကြံပေးခဲ့တယ်ဆိုပြီးတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်ဆက်ဆက်ပြီးတော့ဟိုမေ့ချင်တာကဟို American ပြည်ထောင်စုရဲ့ပညာရေးစနစ်အကြောင်းပေါ့ဆိုတော့ဒီ American ပြည်ထောင်စုမှာဒီနိုင်ငံဝင်ငွေရဲ့ဘလောက်ရာခိုင်နှုန်းကိုပညာရေးအသုံးစရိတ်အတွက်ဟိုချပေးပါလေ
အမေရိကန်နိုင်ငံမှာဘဟုကနေပြီးတော့မှအကုန်လုံးဒီပညာရေးကိုသူတို့ယူထားတာမဟုတ်ဘူး state နဲ့ local government တွေကိုလည်းသူတို့တော်တော်များများ freedom ပေးထားတာကိုကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ federal government ဘဟုအစိုးရနဲ့သူတို့ချပေးတာတော့လေးငါဒီရခိုင်ထိုးလောက်ရှိပါတယ်ပြီးတော့ state တွေကကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ပြန်ပြန်အားဖြင့်25နဲ့40ရခိုင်ထိုးလောက်ရှိတယ်တော့ပြန်ပြင်းတဲ့အကုန်လုံး state တွေကိုကြည့်မယ်ဆိုလို့ရှိရင်35ရာခိုင်နှုန်းလို့ပြောလို့ရပါတယ်။ကျွန်တော်မြန်မာနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်9ရာခိုင်နှုန်း2015ဆိုလို့ရှိရင်6ရာခိုင်နှုန်းနေပါပေါ့လေ။အဲဒီရာခိုင်နှုန်းနဲ့တွက်မယ်ဆိုလို့ရှိရင် American နိုင်ငံမှာသုံးနေတဲ့ရာခိုင်နှုန်းက6ကျင်းတောင်များနေတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရှိရတယ်။ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီပေါ့လေဟိုပညာရေးနဲ့ပတ်သက်ပြီးတော့ဟိုအမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်အခုလိုမျိုးဒါဟိုရာခိုင်နှုန်းတော်တော်များများအသုံးပြုတယ်ဆိုတော့အခါကျတော့ဒီလိုမျိုးဟိုပညာရေးနဲ့ပတ်သက်ပြီးတော့ရာခိုင်နှုန်းတော်တော်များများကိုအသုံးပြုနိုင်ဖို့အတွက်အစိုးရရဲ့မူဝါဒကဘယ်လောက်ထိအရေးကြီးပါလဲနောက်တစ်ခုကဒီပညာရေးနဲ့ပတ်သက်ပြီးတော့ဘာကြောင့်ဒီလောက်ထိအောင်ရင်းနှီးမြှုပ်နှံမှုလုပ်တယ်လို့ထင်ပါလဲခင်ဗျအ
ချို့ပြမပြောရမယ်ဆိုလို့ရှိရင်ပထမဆုံးအနေနဲ့သူတို့ကအစိုးရကနေပြမဒီ institutional autonomy နဲ့ freedom တို့ပြီးထားတာကိုတွေ့ရတယ်။ပြမမူဝါဒအနေနဲ့ဒီ curriculum ဒီသင်ယူညွန်တန်းတို့ပြမဒီသူတို့ရဲ့ professor နဲ့ teachers တွေအတွက်သူတို့ကြိုက်တဲ့ဟာတွေသူတို့ယူပြီးတော့မှသူတို့တိုးတက်ရတိုးတက်ကြောင်းသူတို့ကျောင်းနဲ့university သက်ကတူတွေအတွက်လွတ်လွတ်လပ်လပ်နဲ့သူတို့ဆောင်ရွက်ရတာကိုကျွန်တော်တွေ့ရှိရတယ်။အဲ့ဒါကြောင့်ပဲဒီပညာရေးနဲ့ပတ်သက်ပြီးတော့မှအမေရိကန်နိုင်ငံ Western Democracy ပြောတယ်။အဲ့ဒါတော်တော်လေးဖွပြတွတ်တက်သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။
ဆိုတော့ဒီ Community College မှာဆိုလို့ရှိရင်လေတချို့ဒီ College တွေဆိုလို့ရှိရင်ဈေးတက်တက်သာသာနဲ့ဟိုတက်နိုင်အောင်လို့လုပ်ပေးထားတာမျိုးတွေလည်းရှိတယ်နော
်။ဟုတ်ကဲ့။ဟုတ်ကဲ့မှန်ပါတယ်။ဒီနိုင်ငံမှာကျွန်တော်တို့အကြမ်းဖြစ်ချိမယ်ဆိုလို့ရှိရင် Private Institutions ဒီအပရဗန်နေပြောမှာ run လုပ်တဲ့တက္ကသိုလ်တွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ public institutions လို့ခေါ်တဲ့ဒီအစိုးရနဲ့ပိုင်တဲ့ state တွေကနေပိုင်တဲ့တက္ကသိုလ်တွေကိုကျွန်တော်တို့တွေ့ရတယ်ပြီးတော့ဒီမှာ community college တွေဆိုလို့ရှိရင်သူတို့နေရာဒေသတွေကနေပြောမှာဒီ tax county တို့ city တို့ tax အနေပြောမှာအသုံးပြောမှာလောက်တာပုံများပါတယ်ဒီဟာသူတို့ရည်ရွယ်ချက်ကတော့ဘယ်သူမှစုံဒီနိုင်ငံသားဒီနိုင်ငံမှာဆိုလို့ရှိရင်ဒီ post secondary education mode အကူလို့ဝင်နိုင်အောင်ကိုအခွင့်အရေးသူတို့ဖွင့်ပေးထားတဲ့ပုံစံမျိုးဖြစ်တယ်။ဘယ်သူမှမကြံ။ဒီမှာဝင်တဲ့အချိန်မှာလည်းသူတို့ criteria တွေပုံနေနေဘယ်သူမှစုံဝင်နိုင်အောင် GPA တွေကြီးတဲ့အချိန်မှာလည်း GPA နေရင်လည်းမြင်းရင်လည်းအကူလို့ဝင်နိုင်အောင်သူတို့စစ်ဆေးပေးထားတာဖြစ်တယ်။အဲ့ဒါ American နိုင်ငံရဲ့ policy တကူလို့တော်တော်လေးအရေးကြီးတဲ့ policy အကုန်လုံးအတွက်လမ်းဖွင့်ပေးထားတဲ့အခွင့်အအခွင့်ရေးဖွင့်ပေးထားတဲ့အရာတစ်ခုဖြစ်တယ်ဟုတ်ကဲ့
အမေရိကန်ပြည်အောင်စုမှာဆိုရင်အခုဆိုလို့ရှိရင်ဒါတပရဘရိတ်ဥပမာဟိုအစိုးရအာဏာရလာတဲ့အချိန်မှာဒီနိုင်ငံကနေပြီးတော့ခုနကျွန်တော်ပြောသွားတဲ့ college ရဲ့ဒီပထမနှစ်နှစ်ကျောင်းတွေကိုဟိုအလက်ကားအခမဲ့ပေါ့လေပညာသင်ကြားခွင့်ဟိုရဖို့အတွက်ဟိုပြောဆိုနေတာမျိုးတွေလည်းကျွန်တော်တို့ကြားနေရပါတယ်ဆိုတော့အဲ့ဒီအလားအလာကရောဘလောက်ထိအောင်ဟိုဖြစ်လာနိုင်မဲ့ဟိုအနေအထားမျိုးရှိပါလေဘယ်တော့မှဟ ဟိုဖြစ်နာနိုင်မယ်လို့ခံမှန်းမိပါလေ
ဒီကတကယ်ဖြစ်နာမလားမဖြစ်နိုင်ဘူးလားဆိုတော့ကျွန်တော်တို့အခြေဆောင်မှကြည့်ရအောင်ပါဗာဒါပေမဲ့ဘာလို့ဒီဟာရေးကြီးနေတယ်လဲဆိုလို့ရှိရင်နိုင်ငံတိုင်းမှာသူတို့အလုတ်ခွင်မှာ economic စီးပွားရေးဖို့ဖြူတူးတဲမှာရေးအတွက် middle class လို့ခေါ်တယ် college ဒီနှစ်တမလို့ရှိရင်လင်းဟီဒီဂရီရတဲ့ population ကတော်တော်များများရှိနေဖို့လိုအပ်တယ်အဲ့ဒီအတွက်ဒီအမေရိကန်နိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်အခုကျွန်တော်တို့တွေးရှိတာပါလဲဆိုလို့ရှိရင်36ရာခိုင်နှုန်းက bachelor degree သူတို့စီမှာရှိတယ် bachelor masters တမလို့ရှိ doctorate advanced degrees degree ရှိတဲ့သူတွေက9ရာခိုင်နှုန်းလောက်ရှိတယ်အော် high school ပြီးတဲ့ high school diploma ရထားတဲ့ရခိုင်တို့ကြီးမယ်ဆိုလို့ရှိ90 91ရခိုင်တို့လောက်ရှိတယ်သူတို့တကယ်စီးပွားရေးဖို့ဖြူတိုးတဲ့နေ competitive society society ဖြစ်နေအောင်ကဒီပညာရှိတဲ့လူတွေတော်တော်များများရှိနေဖို့အရေးကြီးတယ်အဲ့ဒါကြောင့်ဒီဟာကိုအခုဒီ policy ကိုသူတို့ proposal လုပ်နေတာဖြစ်တယ်ဖြစ်လည်းဖြစ်နိုင်ပါတယ်ပြီးတော့မဖြစ်နိုင်တော့မှအားလုံးတရားမှတရား free education မဖြစ်နိုင်တော့မှသူတို့ဈေးတွေ short လာနိုင်တယ်အလားအလာတော့ရှိတယ်လို့ကျွန်တော်မြင်မိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီမကြခင်မှာဆိုလို့ရှိရင်ပေါ့လေနောက်တစ်ပတ်လောက်အတွင်းဒီစက်တင်ဘာလလေးမှာမြန်မာနိုင်ငံကဒီနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ရကုလသမဂ္ဂကိုမသွားခင်ဝါရှင်တန်ဒီစီကိုလာပြီးတော့သမရဘရက်ကိုဘမာရူနဲ့တွေ့ဆုံဖို့ဆိုတဲ့အစီအစဉ်ရှိပါတယ်ဆိုတော့ဟိုဒီလိုတွေ့ဆုံတဲ့အခါမှာအမေရိကန်ပြည်အောင်စုအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပညာရေးနဲ့ပတ်သက်တဲ့ဘလို့အကူအညီမျိုးတွေကိုပေးစီချင်ပါလဲ
ဒီမှာပထမဆုံးရေတူအနေနဲ့လိုအပ်တာကကျောင်းဆရာဆရာမတွေရဲ့ training တော်တော်လေးလိုအပ်တယ်ကျွန်တော်နိုင်ငံလုံးက capacity မရှိတဲ့အခြေအနေပုံစံမျိုးကျွန်တော်ဖြစ်နေဒီဟာလည်းပြီးခဲ့တဲ့နှစ်ပေါင်းများစွာဖြစ်လာခဲ့တဲ့ဇလက်တွေပေါ့လေဒီကျောင်းဆရာဆရာမတွေ training မှာလည်းပဲပြည်တွင်းမှာကျွန်တော်တို့လို့ဖို့ရလို့အပ်တယ်လို့ပြပကနေပြီးတော့မှပညာရှင်တွေတက်ကြွနေပညာရှင်တွေတော်တော်များများခေါ်ယူပြီးတော့မှတုတ်ချနိုင်ဖို့ကတော်တော်လေးရည်ကြီးတယ်လို့ကျွန်တော်မြင်တယ်။ဒီမှာဒုတိယအချက်အနေနဲ့ကကျွန်တော်တို့ဒီ large scale scholarship ဥမာဖြစ်ခုကျွန်တော်တို့American အစိုးရနေပြီးတော့မှလှုပ်ထားတဲ့ Fulbright scholarship တို့ Tata scholarship တို့ရှိပါတယ်။ဒါမဲ့ဒီဟာနင်းနေသေးတယ်။တခြားနိုင်ငံကနေပြီးတော့မှ scholarship ပေးတာလည်းရှိပါတယ်။ကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်ကိုကြည့်မယ်ဆိုလို့ရှိရင် large scale scholarship ပုံစံမျိုးကျွန်တော်တို့ဖို့လို့အမိတယ်။ဆိုတော့ဒီဟာကျွန်တော်တို့နိုင်ငံတော်တန်ပြီးပုဂ္ဂိုလ်အနေနဲ့ America အစိုးရနဲ့ဆွေးနွေးပြီးတော့မှဒီဟာတွေကိုမဖြစ်ဖြစ်အောင်ဒီ long term or immediate term ပေါ့လေ9နှစ်6နှစ်9နှစ်လောက်မှများများဒီဟာတွေပေါ်လာအောင်လုပ်ဖို့ရလိုအပ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်
အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုတောက်ကြနေညမှာအစ်တထုတ်လွှင့်ပြီးအခုလိုအင်္ဂါမနက်မှာပြန်ပြီးတော့တစ်ချိန်နားဆင်နိုင်တာပ
ါ။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။လွန်ခဲ့တဲ့15နှစ်2001ခုနှစ်စက်တင်ဘာလ17ရက်နေ့ကနိုင်ငံပေါင်း90ကျော်ကအမျိုးသမီးတွေအမျိုးသားတွေနဲ့ကလေးငယ်တွေအပါအဝင်လူပေါင်း3000လောက်ဟာအချမ်းဖက်သမားတွေအရက်ဖက်လေရင်ကိုစီးနင်းသိမ်းယူပြီးတိုက်ခိုက်မှုကြောင့်နယူးယောက်မြို့က World Trade Center ပျို့ကျချိန်မှာတေဆုံးခဲ့ရတယ်လို့ Washington DC နားက Pentagon စစ်ဌာနဟာလည်းပျက်စီးခဲ့ရပါတယ်။နောက်အရက်ဖက်လေရင်တစ်စင်းကိုတော့စီးနင်းတိုက်ခိုက်ဖို့လုပ်နေမှန်းခီးတယ်တွေတိသွားချိန်မှာသူတို့ပြစ်မှတ်ကိုမတိုက်နိုင်အောင်ပြန်ပြီးခုခံလာမှု Pennsylvania ပြည်နယ်တွေကလေကွင်းတဲကိုထိုးချပြီးဖျက်ဆီးခဲ့ကြတာပါ။အဲ့ဒီနေ့ဟာကဘာကြီးပြောင်းလဲသွားတဲ့နေ့ဖြစ်ပါတယ်။ဒါဟာလူပေါင်း3000တေဆုံးခဲ့ရတာကြောင့်မဟုတ်တယ်လို့အမေရိကန်ပြည်ထောင်စုအတိုက်ခိုက်ခံရလို့လည်းမဟုတ်ပါဘူးအကြမ်းဖက်သမားတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကပျက်စီးမှုများနိုင်တဲ့အများဆုံးဖြစ်အောင်ဘယ်သူဘဲဝါမရွေးဘဲအရသာဖြစ်ပြီးရောဆိုပြီးပြစ်မှတ်တာတိုက်ခိုက်ဖို့လုပ်နိုင်တယ်လို့မြင်လာတဲ့နေ့တစ်နေ့ဖြစ်နေလို့ပါအဲ့ဒီနေ့ကတေဆုံးခဲ့ရသူတွေဟာအသက်အရွယ်ဆုံးလူမျိုးစုံဖြစ်တယ်လို့ကူးကွယ်တဲ့ဘာသာအယူဝါဒကလည်းအမျိုးစုံပါတယ်သူတို့စီမှာအကျန်းဖက်သမားတွေလိုချင်တာဘာမှမရှိတယ်လို့ဒီအကျန်းဖက်သမားတွေကိုလည်းသူတို့ကဘာမှထိခိုက်အောင်လုပ်ခဲ့တာမျိုးမရှိခဲ့ပါဘူးအခုသူတို့ရဲ့အသက်တွေဆုံးခဲ့ရတာဟာအကျန်းဖက်သမားတွေရဲ့သဘာဝဖြစ်တဲ့သူတို့ကိုပြန်ပြီးမတိုက်ခိုက်နိုင်တဲ့သူ ပြန်ပြီးတိုက်ခိုက်ဖို့အတွက်တိတ်မလုံးမဲ့သူတွေကိုရွေးချယ်တိုက်ခိုက်ပြီးအရက်သားတွေအလုံးအကြောက်တရားတွေလွှမ်းသွားအောင်လုပ်ချင်တဲ့သဘောကြောင့်ဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုကကျန်ကပအတိုင်းဝန်းတစ်ခုလုံးနဲ့လက်တွဲပြီးအကြမ်းဖက်မှုဘယ်မှာပဲဖြစ်နေဖြစ်နေရင်ဆိုင်တိုက်ခိုက်မှာဖြစ်တဲ့ပြင်အမုန်းတရားနဲ့ဖိနှိပ်မှုဆိုတဲ့အတွေးခေါ်ကိုပြောင်းလဲသွားစေဖို့အတွက်လွတ်လပ်မှုနဲ့ဒီမိုကရေစီရေးထွန်းကအောင်လှုပ်ဆောင်မှာဖြစ်ပါတယ်။စက်တင်ဘာလ17ရက်ဆိုတဲ့နေ့ဟာအမေရိကန်နိုင်ငံသားဌာနဝန်ထမ်းတွေနဲ့အမေရိကန်နိုင်ငံတလောနေထိုင်သူနိုင်ငံသားအလုံးရဲ့စိတ်ထဲမှာတန်မှုရိုက်တယ်လို့ဆွဲနေကြတာပါ။2000ခုနှစ်တုန်းကအသက်ခံခဲ့ရတဲ့အမျိုးသားတွေအမျိုးသမီးတွေနဲ့ကလေးသင်ငယ်တွေအလုံးကိုအတူတကွအောက်မေ့ဂုဏ်ပြုပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကြေညာချက်ထုတ်ပြန်ပြီးပြောဆိုပါတယ်။ဒါအပြင်လွန်ခဲ့တဲ့၄နှစ်တုန်းကလစ်ဗျားမှာ 9/11 အကြမ်းဖက်တိုက်ခိုက်မှုနောက်တစ်ခုထပ်ပြီးဖြစ်ပွားရမှာသေဆုံးခဲ့ရတဲ့တန်မာကြီးခရစ်စတီဗင်စ်နဲ့တကွရှောင်းစမစ်ဂလန်ဒေါ်တီနဲ့တိုင်ရွန်ဝုတ်စ်တိုကိုလည်းတတိယအောက်မေ့နေကြတာပါ။သူတို့ဟာကုတာဝန်ကိုလေးစားတဲ့ရဲရင်သူတွေဖြစ်ပြီးအမေရိကန်နိုင်ငံကိုစားအဲ့ဒီဒေတာကလူတွေလွတ်လပ်မှုနဲ့ဂုံတိတ်ခါရှိရှိငြင်းငြင်းချမ်းချမ်းနေနိုင်အောင်ကူညီနေသူတွေလို့လဲဝန်ကြီးကယ်ရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မိတ်ဆွေရောရန်သူတွေပါအားလုံးနားလည်ထားတဲ့နာကအမေရိကန်ပြည်ထောင်စုဟာအကြမ်းဖက်သမားတွေကြောင့်ဘယ်တော့မှမကြောက်ရွံ့ဘူးဆိုတာပါပဲလို့ဝန်ကြီးကယ်ရီကပြောပါတယ်။ဒါအပြင်အကြမ်းဖက်သမားတွေကဝေဒနာတွေပြင်းပြင်းထန်ထန်ကြီးကြီးကျယ်ကျယ်ခံစားအောင်လုပ်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရည်ရွယ်ချက်ကိုတော့အားနေတော့အောင်ဖြစ်စေ၊ရင်းရင်တော့အောင်ဖြစ်စေမလုပ်နိုင်ပါဘူးလို့လည်းပြောပါတယ်။နိုင်ငံတွင်းနဲ့ပြည်ပမှာရှိတဲ့အမေရိကန်နိုင်ငံသားတွေဟာဒီဝန်းနဲ့ခြေခွဲပွဲဖြစ်အကိုအတူမျှဝေခံစားကြမှာဖြစ်တယ်လို့အခုနှစ်စက်တင်ဘာ17ရက်နေ့မှကပဲနေ့စဉ်နေ့တိုင်းကျွန်တော်တို့ရဲ့တန်တိထံကိုပုံမှန်ခိုင်မာအောင်လုပ်ပြီးမပြတ်တည်းနဲ့နေသွားကြမှာဖြစ်ကြောင်းလည်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။ VOA အမေရိကန်တန်ကနေ2016ခုနှစ်စက်တင်ဘာလ23ရက်အင်္ဂါနေ့မနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်တွေကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ကင်တနာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါရရှင်။အင်္ဂါနေ့မနက်ခင်းအစီအစဉ်တွေအဆုံးမသတ်ခင်ကြာနေသေးတဲ့အချိန်မှာသတင်းအထင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်မရှင်
။ဆီးရီးယားနိုင်ငံမှာအစိုးရတပ်တွေနဲ့လက်နက်ကိုင်တိုက်နေတဲ့အဖွဲ့တွေကြားအပြစ်ခတ်ရက်စဲမှုတွေစတင်အသက်ဝင်ပြီးတော့နိုင်ပိုင်းကြမှာပဲ။အခုအပြစ်ရမှုဟာ၅နှစ်ကြာပြည်တွင်းစစ်ကြောင်းပြိုကွဲနေတဲ့နိုင်ငံကိုအခြေအနေဆက်မဆိုးအောင်ထိန်းထားဖို့နောက်ဆုံးအခွင့်အရေးဖြစ်ကောင်းဖြစ်လိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။တခါဒီအစ္စလမ်ဘာသာဝင်တို့အတွက်ဘာသာရေးအရေးအကြီးဆုံးပွဲတော်တစ်ခုဖြစ်တဲ့ Eid al-Adha အပွဲတော်နေ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားရဲ့နှုတ်ဆက်ဆုတောင်းမှုအတွင်ကမ္ဘာတဝန်းဒုက္ခသည်တွေရဲ့အရေးကိုပါထည့်သွင်းပြောကြားခဲ့ပါတယ်။အပွဲတော်ဟာဘာသာယုံကြည်မှုကြောင့်ကွဲပြားမှုတွေ၊နယ်နိမိတ်အတားအဆီးတွေကိုကျော်လွှားပြီးတော့ရင်းနှီးချစ်ခင်မှုဆိုတဲ့ခေါင်းစဉ်အောက်မှာစည်းလုံးမှုရှိစေတဲ့ပွဲတော်ဖြစ်တယ်လို့သမ္မတအိုဘားမားကဒီထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။တခါဗြိတိန်နိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်တို့တင်းနှလာနေတုန်းကတွေ့ဆုံပြီးတော့ဒီမြန်မာအစိုးရတဲ့ဦးစားပေးဆောင်ရွက်နေတဲ့ကိစ္စတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုဆွေးနွေးခဲ့ပါတယ်။ဗြိတိန်အစိုးရအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအပေါ်စတက်ပြီးထောက်ခံသွားမယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကထပ်ပြီးကတိပေးခဲ့တဲ့အကြောင်းကိုတွေ့ဆုံပွဲအပြီးမှာဒီနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဗြိတိန်ခီးစဉ်ပြည်တော်ဒေါက်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုခီးဆက်မှာပါစက်တင်ဘာ14ရက်နေ့မှာသမ္မတအိုဘားမားနဲ့တွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေအပါအဝင်တခြားအရေးပါတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကြံနေသေးတဲ့အတွက်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒီဘဝရဲ့ပိတ်ဆို့အရေးယူမှုတွေကိုမယုတ်သိမ်းလိုက်ဖို့အတွက်မြမအရေးဆောင်ရွက်နေသူတွေနဲ့တခြားလူခွင့်ရဲ့အဖွဲ့အစည်းတွေပေါင်းပြီးတော့သမ္မတအိုဘားမားစီကိုတင်းနှင်လာနေတော့ကအိတ်ခွင့်ပေးစာပေးဖို့တောင်းဆိုခဲ့ကြပါရှင်
။အင်္ဂါနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကဦးစံမွေဝေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။အင်္ဂါနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနိုင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးစိတ်ရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.